Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2020ပြည့်စက်တင်ဘာလ9ရက်ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်6:00-9:00လိုက်တူမီတာ24.40-51နဲ့လိုက်လမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ဗုဒ္ဓဟူးနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့အတူကျွန်တော်ရဲမထွန်းကတင်ဆက်ပေးတော့ပါမယ်။ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးစံတတ်မှုနောက်ဆုံးအဆင့်ဖြစ်တဲ့အဆင့်3ဆက်တတ်မှုရလဒ်တွေမှာလူတွေအတွက်အနေနဲ့ကင်းကင်းသုံးဆွဲနိုင်ကြအောင်မပြတ်တနိုင်သေးရင်အမေရိကန်အစိုးရစီကတရားဝင်ခွင့်ပြုချက်တောင်းခံအောင်မှာမဟုတ်သေးကြောင်းကိုဗစ် -19 ကာကွယ်ဆေးထုတ်လုပ်ဖို့အပြိုင်ဆိုင်ကြိုးပမ်းနေကြတဲ့ဆေးကုမ္ပဏီတွေရဲ့မှုဆောင်ရရှိချုပ်ကအင်္ဂါနေ့ကဖူးတွဲကြေညာချက်တစ်စောင်ထုတ်ပြန်ပြောကြားလိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကနိုဗာလာ3ရက်နေ့မှာကျင်းပမယ်သမ္မတရွေးကောက်ပွဲမတိုင်ခင်ကာကွယ်ဆေးရနိုင်တယ်လို့တင်းနော်လေးကပြောပြီးမှအခုလိုစေဝါကုမ္ပဏီတွေကအမှုဆောင်ရရှိချုပ်တွေရဲ့ကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။အခုလိုကတိပေးထားတဲ့ပူးတွဲကြေညာချက်ကကာကွယ်ဆေးရရှိဖို့သိပ္ပံတိကျအစဉ်အဆက်လှုပ်ဆောင်နေတာနဲ့ပတ်သက်ပြီးလူတွေစိတ်ချယုံကြည်မှုရရှိစေဖို့မျှော်လင့်ကြောင်းနဲ့အစဉ်အဆက်ဆက်သက်ပြီးတဲ့နောက်မှာကာကွယ်ဆေးထုတ်လုပ်ဖို့ခွင့်ပြုချက်ရယူသွားနိုင်ဖို့မျှော်မှန်းထားကြောင်းပူးဆောင်ရရှိချုပ်တွေရဲ့ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။ကာကွယ်ဆေးအစဉ်3စံတမှုရလဒ်တွေမှာလူတွေအတွက်အနေနဲ့ကင်းကင်းသုံးဆွဲနိုင်ကြအောင်ပြသနိုင်မှသာအမေရိကန်အစားအသောက်နဲ့ဆေးဝါးကုတ်ကဲဌာန FDA အပါအဝင်သက်ဆိုင်ရာအာဏာပိုင်တွေရဲ့ခွင့်ပြုချက်ဒါမှမဟုတ်အရေးပေါ်သုံးဆွဲခွင့်တောင်းခံသွားမှာဖြစ်တယ်လို့လည်းဒီကြေညာချက်ထဲမှာကတိပြုပြောဆိုထားတာဖြစ်ပါတယ်။သမ္မတထရမ့်က COVID-19 ကာကွယ်ဆေးကိုခွင့်ပြုချက်အမြန်ရယူဖို့တိုက်တွန်းနေတာကြောင့်အခုလိုပူးဆောင်ရရှိချုပ်တွေရဲ့ပူးတွဲကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ Republican အမတ်တွေတင်ချုပ်ထားတဲ့ American အထက်လွှတ်တော်မှာ COVID-19 အထောက်ပံ့ပေးရေးဆိုင်ရာဥပဒေမူကြမ်းတရက်ကိုဒီတစ်ပတ်တည်းမဲခွဲဆုံးဖြတ်တည်ပြုဖို့ရှိတယ်လို့အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကအင်္ဂါနေ့ကပြောပါတယ်။ American နိုင်ငံထဲတန်းချီတဲ့လူတွေအလုပ်လက်မဲ့ဖြစ်နေစဲမှာတချို့တွေကအလုပ်ပြန်လဲရရှိကြပေမဲ့အထူးအဆုံးလုပ်ငန်းတွေကတော့ပြန်လဲနှလန်းထူဖို့ခက်ခဲနေစဲဖြစ်ပါတယ်။လုံးလမဲ့ဖြစ်နေသူတွေကိုဘိုးဆိုးရကပြီးခဲ့တဲ့ဇူလိုင်လကုန်ထိတပတ်အမေရိကန်ဒေါ်လာ600ထပ်ဆောင်ထောက်ပံ့ပေးခဲ့ပါတယ်။ဒါပေမဲ့ထောက်ပံ့ကြေးပေးရတဲ့ကာလတန်းတိုးဖို့နဲ့ထောက်ပံ့ငွေကြေးသုံးစွဲမှုပမာဏအပေါ်မှာထရမ့်အစိုးရနဲ့ဒီမိုကရက်အမတ်တွေကြားသဘောတူညီချက်မရရှိခဲ့ကြပါဘူး။အောက်လွတ်တော်ဥက္ကဋ္ဌနန်စီပယ်လော့စီနဲ့အထက်လွှတ်တော်လူနည်းစုခေါင်းဆောင်ချက်ရှူမာတို့ကတော့အထက်လွှတ်တော်ကဒီတပတ်ထဲမဲခွဲဆုံးဖြတ်မဲ့ဥပဒေမူကြမ်းဟာနိုင်ငံရေးကစားတာတက်တက်ဖြစ်တယ်ဆိုပြီးပူးတွဲကြေညာချက်ထုတ်ပြန်ထားပါရခင်ဗျာ Belarus အတိုက်ခံကောင်းဆောင် Sabaliana Shukanovskaya ကသူ့နိုင်ငံတွင်ဖြစ်ပေါ်နေတဲ့နိုင်ငံရေးအကျက်တဲကလက်ခံနိုင်ပွဲဖြစ်တာကြောင့်သမ္မတ Alexander Lukashenko ရာထူးကနှုတ်ထွက်ဖို့အရေးနိုင်ငံတကာကဖိအားပေးဖို့တောင်းဆိုလိုက်ပါတယ်တစ်ဆက်တည်းမှာပဲဆန္ဒပြနေသူ Belarus ပြည်သူတွေကိုလူကြီးအဖွဲ့တွေကရိုက်နှက်ပြီးအစုလိုက်အသွင်လိုက်ဖမ်းဆီးနေတာနဲ့အာရမခေါ်ဆောင်ခံရလို့ပျောက်ဆုံးနေမှုတွေအပေါ်မှာနိုင်ငံတကာကဒီတိုင်းရက်ချီမနေကြဖို့ကိုလည်းမေတ္တာရက်ခံလိုက်ပါတယ်ဒါအပြင်ဒီတစ်ပတ်တည်းဆန္ဒပြပွဲတွေမှာဦးဆောင်နေခဲ့သူအတိုက်ခံမျိုးသမီးနောက်တဦးဖြစ်တဲ့မာရီယာကိုလက်စနီကိုဗာကိုဖမ်းဆီးထားတာကိုပြန်လွှတ်ပေးဖို့ကိုလည်းသူကတောင်းဆိုလိုက်ပါတယ်မာရီယာကိုလက်စနီကိုဗာဟာတင်းထောင်နေကလေးကပျောက်ဆုံးနေပြီးလူကြီးအဖွဲ့တွေကသူ့ကိုဗန်ကားလေးကိုအတင်းထည့်ပြီးခေါ်ဆောင်သွားခဲ့တယ်လို့သတင်းတွေထွက်ပေါ်နေခဲ့တာဖြစ်ပါတယ်ဒါပေမဲ့ကိုလက်စနီကိုဗာကိုဘီလာရုစ်အာဏာပိုင်တွေကအင်ကာနေကယူကရိန်းနိုင်ငံနဲ့အတင်းအဓမ္မပုံကိုကျူးစားခဲ့ကြောင်းနဲ့ယူကရိန်းကိုမသွားလို့တဲ့ကိုလက်စနီကိုဗာကသူ့ရဲ့ passport ကိုဆွဲပြဲဖြစ်ခဲ့တာကြောင့်အာဏာပိုင်တွေရဲ့အကြံစီမအောင်မြင်ဖြစ်ခဲ့ရတယ်လို့သူနဲ့အတူရှိတဲ့အတိုက်ခံအဖွဲ့ဝင်တွေကပြောပါတယ
်
ကားတွေရောက်သွားပြီးသူ့ passport ကိုမြင်လိုက်တာနဲ့သူကတခါတည်းဆွဲပြဲဖြစ်လိုက်ကြောင်းအဲဒီနောက်ကိုလက်စနီကိုဗာကကားတကားကိုဖွင့်ပြီးဘီလာရုစ်နဲ့တပိတ်ထဲပြန်လည်ဝင်ရောက်သွားခဲ့တာဖြစ်ကြောင်းအတိုက်ခံဖွဲ့ဝင်အန်တန်ရိုဒန်ကော့ဖ်ကပြောပါရယ်ဘီလာရုစ်နိုင်ငံမှာအတိုက်ခံကောင်းဆောင်တွေတူပြီးတူအဖမ်းခံရပြီးတဲ့နောက်မှာဂီတသမားဘဝကနေနိုင်ငံရေးတကြွလှောက်ရှားသူဖြစ်လာသူကိုလက်စနီကိုဗာဟာဒီတစ်ပတ်ထဲအထိလွတ်မြောက်နေခဲ့တာဖြစ်ပါရယ်နှစ်ပေါင်း20ကြာအာဖဂန်နစ္စတန်နိုင်ငံရဲ့ပြည်ပကတွေအတွင်းလူကြုံစိတ်ချရတဲ့နယ်မြေတစ်ခုလိုလက်ခံထားတဲ့ပန်စရာပြည်နယ်အတွင်းအင်္ဂါနေ့ကပထမဆုံးအကြိမ်တိုက်ခိုက်မှုတွေဖြစ်ပွားလာခဲ့ပါရယ်အာဖဂန်နစ္စတန်အရှေ့မြောက်ပိုင်းပန်စရာပြည်နယ်စင်ချေဘုံဒေသကိုတာလီဘန်စစ်သွေးကြွတွေကလာရောက်တိုက်ခိုက်ခဲ့တာကြောင့်တိုက်ပွဲတွေ တွေဖြစ်ပေါ်ခဲ့ရတာလို့အာဖဂန်အာဏာပိုင်တွေကပြောပါတယ်။မနေ့အင်္ဂါနေ့တုန်းကတိုက်ခိုက်မှုမှာလူကြိုးတပ်ဖွဲ့ဝင်တွေကိုအကူအညီပေးခဲ့တဲ့ပန်ချာဒေသခံတွေကိုလည်းတာလီဘန်အဖွဲ့ဝင်တွေကတစကံအဖြစ်ခေါ်ဆောင်သွားခဲ့ပါတယ်။တာလီဘန်အဖွဲ့နဲ့အာဖဂန်အစိုးရကိုယ်စားလှယ်အဖွဲ့တို့တပ်ဖက်ဆွေးနွေးမှုတွေစတင်ဖို့မျှော်လင့်နေကြတဲ့အချိန်မှာအခုလိုတိုက်ခိုက်မှုတွေဖြစ်ပွားခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကန်တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.33 MHz ဒိုင်းနိုမီတာ40 kHz 9.33 MHz ဒိုင်းနိုမီတာ51 kHz 5805 MHz နဲ့ဒိုင်းနိုမီတာ190 kHz 1505 MHz တို့ကနေထုတ်လည်ပေးနေပါရရှင်သတင်းတွေကိုဆက်လက်တင်ပြမှာပါရှင်ကျွန်မအင်ဂျင်နိုင်ပါမြန်မာနိုင်ငံမှာစက်တင်ဘာလ10ရက်နေ့ညပိုင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနထုတ်ပြန်တဲ့ကြေညာချက်အရကိုဗစ် -19 ကူးစက်သူပေါင်း69ယောက်ထပ်ပြီးအတည်ပြုလိုက်တဲ့အတွက်စုစုပေါင်းကူးစက်သူ1900လောက်ရှိပြီဖြစ်ပါတယ်။ရောဂါကြောင့်သေဆုံးသူ2ဦးတိုးလာတဲ့အတွက်လည်းကိုဗစ် -19 နဲ့သေဆုံးသူမြန်မာနိုင်ငံမှာ10ဦးရှိသွားပြီဖြစ်ပါတယ်။စက်တင်ဘာလ10ရက်နေ့အတွက်ဓာတ်ခွဲနမူနာစုစုပေါင်း2235ခုကိုစစ်ဆေးခဲ့ရမှာအခုလို69ယောက်ကိုအတည်ပြုခဲ့တာပါ။အဲ့ဒီတည်းမှာမန္တလေးတိုင်းမြင်းကြံမြို့နယ်က10ယောက်၊တာစီမြို့နယ်က4ယောက်၊အောင်မြေတာဇံမြို့နယ်က1ယောက်နဲ့ကျန်တဲ့83ယောက်ကတော့ရန်ကုန်မြို့တွင်းမြို့နယ်အစီအစီကဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာ2016နဲ့2019ခုနှစ်ကတပ်မတော်ရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးမှပါဝင်ခဲ့ပြီးရိုဟင်ဂျာမွတ်စလင်တွေကိုအစုလိုက်ပြုံလိုက်တပ်ဖြတ်တာအပါအဝင်လူခွေရေးချိုးဖောက်မှုတွေကျူးလွန်ခဲ့ကြတယ်လို့ဝန်ခံပြောဆိုထားတဲ့မြန်မာစစ်သား2ဦးကိုအမြန်ဆုံးတရားစစ်ဆေးပြီးတော့မျက်မြင်တက်တဲ့တွေဖြစ်အကာအွယ်ပေးဖို့45 rights လူခွင့်ရေးဖွဲ့ကနိုင်ငံတကာရာဇဝတ်ခုံရုံး ICC ကိုအင်္ဂါနေ့ကတိုက်တွန်းလိုက်ပါတယ်။အသက်33နှစ်အရွယ်ကိုမျိုးဝင်းထွန်းဆိုသူနဲ့အသက်30အရွယ်ကိုဇော်နိုင်ထွန်းဆိုသူတို့နှစ်ဦးဟာမြမတက်မတော်မှာတပ်သားတွေဖြစ်တာဝန်ထမ်းဆောင်နေရာကနေ2020ပြည့်နှစ်မေလနဲ့ဇွန်လမှာအသီးသီးထွက်ပြေးခဲ့ကြသူတွေဖြစ်တယ်လို့45 rights ရဲ့မင်းကထုတ်ပြန်ချက်မှာဖော်ပြထားပါတယ်သူတို့နှစ်ယောက်ဟာဘင်္ဂလားဒေ့ရှ်နယ်စပ်ကိုဩဂုတ်လမှာထွက်ပြေးလာခဲ့တာဖြစ်ပြီးသူတို့ကိုအကာအွယ်ပေးဖို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကိုပန်ကြားခဲ့ပြီးတဲ့နောက်အဲ့ဒီစစ်သား2ဦးရောက်နေတယ်ဆိုတာဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကဒီဟိတ်မြို့အခြေဆိုင်နိုင်ငံတကာရာဇဝတ်ခုံရုံး ICC ကိုအကြောင်းကြားခဲ့တာလို့45 rights ကပြောပါတယ်သူတို့ကို ICC ရုံးဆိုင်တဲ့ The Hague မြို့ကိုတနင်္လာနေ့ကပို့လိုက်ပြီလို့ New York Times သတင်းစာကရေးထားပေမဲ့ ICC ပြောခွင့်ရ Fadi El Abdulla ကတော့သူတို့ကို ICC ကထိန်းသိမ်းထားတယ်ဆိုတာမဟုတ်တဲ့အကြောင်းပြောတယ်လို့ Writer သတင်းမှာရေးသားထားပါတယ်။အပြည့်အစုံကိုတော့သတင်းအစီအစဉ်နောက်ပိုင်းမှာနှာစင်ရမှာပါ။ Indonesia နိုင်ငံအာချေကန်ချေနာမှာကယ်တင်ခဲ့တဲ့လှေစီးပြေး Rohingya ဒုက္ခသည်300နီးပါးဟာပင်လယ်ထဲမှာလာပေါင်း9လနီးပါးကြာခဲ့ပြီးမျောလင့်ချက်ကင်းမဲ့တဲ့အခြေအနေနဲ့ကြုံခဲ့ကြသလိုလူအယောက်30ကျော်လောက်သေဆုံးခဲ့တယ်လို့ခန့်မှန်းကြောင်း UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးအာရှပစိဖိတ်ဆိုင်ရာညွှန်ကြားရေးမှူး Andrika Redwardy ကအင်္ဂါနေ့ကပြောကြားခဲ့ပါတယ်စက်တင်ဘာလ9ရက်တနင်္လာနေ့အစောပိုင်းအာချေပြည်နယ်ယူဂျုံဘလန်ကန်ချေကိုဆက်လီတစည်းနဲ့ရောက်လာတဲ့ရိုဟင်ဂျာတွေကိုဒေသခံတွေတွေ့ရှိခဲ့တာပါလှေစီးဒုက္ခတွေအများပြားဟာဆေးဝါးကုသမှုလိုအပ်နေတယ်လို့လည်းအန်ဒရီကာရက်ဝတ်တီကပြောပါတယ်သူတို့အားလုံးကိုအင်ဒိုနီးရှားနိုင်ငံရဲ့ကျန်းမာရေးစံချိန်ဆန့်ညွှန်းနေတဲ့အညီကိုဗစ် -19 စစ်ဆေးဖို့အင်္ဂါနေ့နေ့လယ်ပိုင်းကလေးကဒေသခံအာဏာပိုင်တွေစတင်ဆောင်ရွက်နေပြီဖြစ်တယ်လို့လောက်ဆမာဝီမျိုးတော်ဝန်ကောင်စီရဲ့ကျန်းမာရေးဌာနအကြီးအကဲလည်းဖြစ်ရိုဟင်ဂျာဒုက္ခသည်တွေအရေးတာဝန်ယူဆောင်ရွက်နေသူမာဇူကီက VOA ကိုအခုလိုပြောပါတယ်လောက်ဆမာဝီကျန်းမာရေးဌာနဝန်ထမ်းတွေအနေနဲ့ဒီနေ့နေ့လယ်ပိုင်းမှာပဲဒုက္ခသည်တွေကိုကိုဗစ် -19 စစ်ဆေးဖို့မြန်မြန်ဆန်ဆန်စတင်လှုပ်ဆောင်နေပါတယ်စစ်တပ်အရာရှိတွေရဲ့ပြောပြချက်အရရာနဲ့ချီတဲ့ဒုက္ခသည်တွေထဲမှာအပြင်းထန်ဖျားနာပြီးအသက်ရှူကျက်နေတဲ့လူနာတယောက်ပဲရှိပါတယ်အဲ့ဒီသူကိုတော့ဆေးရုံကိုချက်ချင်းပို့ထားပါတယ်ကျန်တဲ့သူတွေအားလုံးကတော့ကျန်းမာရေးကောင်းတဲ့အနေအထားမှာရှိပါတယ်လို့မာဇူကီကပြောသွားတာပါရိုဟင်ဂျာဒုက္ခသည်300နီးပါးအတွက်အရေးပေါ်လိုအပ်နေတဲ့ဆေးဝါးနဲ့အခြားလိုအပ်ချက်တွေအတွက် UNHCR ဘက်ကလည်းအာချေးပြည်နယ်အာဏာပိုင်တွေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်နေတယ်လို့အန်ဒရီကာရက်ဒ်ဝတ်တီကပြောပါတယ်။အခုနောက်ဆုံးလှေစီးပြေးရိုဟင်ဂျာဒုက္ခသည်300နီးပါးအာချေးကမ်းခြေဘက်ကိုဘလို့ရောက်လာတယ်လဲဆိုတာကိုတော့စုံစမ်းစစ်ဆေးလို့မရသေးကြောင်းလောက်ဆမာဝီမြို့တော်ဝန်ကောင်စီပြောခွင့်ရမာဆူကီက VOA ကိုပြောပါတယ်ရှင်။ အမေရိကန်ဒေါ်လာ 1.5 ဘီလီယံကုန်ကြမဲ့ရန်ကုန်မြို့သစ်စီမံကိန်းအတွက်တင်တာအသစ်တွေခေါ်ယူရေးဂျာမနီစီးပွားရေးအတိုင်ပင်ခံကုမ္ပဏီကြီးတစ်ခုဖြစ်တဲ့ရိုလန်ဘီယာကာကိုမြန်မာကငားရမ်းလိုက်ပါတယ်။ရန်ကုန်တိုင်းဆိုရခွင့်ပြုချက်နဲ့ဖွဲ့စည်းထားတဲ့ NYDC ရန်ကုန်မြို့သစ်စီမံကိန်းဖွံ့ဖြိုးရေးကုမ္ပဏီကရန်ကုန်မြို့အနောက်ဘက်ကမ်းမှာမြို့ပြတည်ဆောက်မဲ့စီမံကိန်းအတွက်နိုင်ငံတကာရင်းနှီးမြှုပ်နှံသူတွေကိုတင်တာခေါ်ယူဖို့လေလံပြစ်ရမှာပွင့်လင်းမြင်သာမှုရှိအောင်အခုလိုရိုလန်ဘီယာကာကုမ္ပဏီကိုငားရမ်းခဲ့တာလို့ဆိုပါတယ်။ NYDC ဟာမြေဧကပေါင်း 2,000 အကျယ်ဝန်းရှိတဲ့ရန်ကုန်ဆက်မှုဇုံစီမံကိန်းကိုတရုတ်အစိုးရပိုင်ဆက်သွယ်ရေးနဲ့တည်ဆောက်ရေးကုမ္ပဏီ CCCC တခုတည်းနဲ့ပဲပူးပေါင်းပြီးလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ဒီဆက်မှုစီမံကိန်းအတွက်အပြိုင်ဆိုင်တင်တာခေါ်ယူခြင်းမရှိတာတရုတ်ကုမ္ပဏီနဲ့ပဲပူးပေါင်းလှုပ်ဆောင်ရမှာပွင့်လင်းမြင်သာမှုမရှိတာတွေကြောင့်ဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်။ဒါကြောင့်အခုလိုကြီးမားလာတဲ့မြို့ပြစီမံကိန်းအတွက်အငယ်စားစီမံကိန်းတွေအဖြစ်ခွဲပြီးရင်းနှီးမြှုပ်နှံမဲ့သူတွေကိုဈေးပြိုင်တင်တာနဲ့ခေါ်ယူရေးလမ်းပွင့်သွားအောင်မြန်မာအစိုးရကစီစဉ်ဆောင်ရွက်ခဲ့တာပါ။ဗုဒ္ဓဘုရားနေနေခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါရှင်
။ဒီခိုင်းပြင်းတဲ့ဆက်စင်ရေးတွေအတွင်းလူဝင်ကြော်တွေကိုအစုအွေးလိုက်တဖြတ်မှုနဲ့တခြားရာဇဝတ်မှုတွေမှာပါဝင်ခဲ့တယ်ဆိုတဲ့စစ်သား2ဦးရဲ့ထွက်ဆိုချက်တွေဟာယုံကြည်နိုင်လောက်တဲ့ထွက်ဆိုချက်တွေဖြစ်တယ်လို့45 rights လူခွင့်ရေးဖွဲ့ရဲ့အမှုဆောင်ရာရှိချုပ် Matthew Smith က VOA ကိုပြောပါတယ်။တပ်ကထွက်ပြေးပြီးတဲ့နောက်ရခိုင်လက်နက်ကိုင်အဖွဲ့ EE ရှိမှအဲ့ဒီစစ်သား2ဦးထွက်ဆိုခဲ့တာဖြစ်ပြီး EE ကရိုက်ကူးမှတ်တမ်းတင်ထားတဲ့ဗီဒီယိုကိုသူတို့ကိုယ်တိုင်ကြည့်ပြီးတော့စမ်းစစ်ခဲ့တာလို့ Matthew Smith ကပြောပါတယ်။ဒီစစ်သား2ဦးထွက်ဆိုထားတဲ့အထက်မှာအဓိကအရေးပါတဲ့အချက်တွေကဘာတွေပါလဲ။သူတို့ရဲ့ထွက်ဆိုချက်တွေကရောဘယ်လောက်ယုံကြည်ကြလောက်ပါလဲ။ဒီမျိုးကုန်တွေအပေါ် 45 rights အဖွဲ့ရဲ့အမှုဆောင်ရာရှိချုပ် Matthew Smith ဖြေဆိုထားတာကိုပြောပြပါမယ်။ကျွန်တော်ကြော်သိမ့်ပါခြေလျင်တရင်965ကလို့ပြောတဲ့အသက်33နှစ်အရွယ်ကိုမျိုးဝင်းထွန်းဆိုသူနဲ့ခြေလျင်တရင်3935လို့ပြောတဲ့အသက်30အရွယ်ကိုစောနိုင်ထွန်းဆိုသူတို့နှစ်ဦးဟာမြမတပ်မတော်မှာတပ်သားတွေဖြစ်တော်ဝန်ထမ်းဆောင်နေတာကနေ2020ခုနှစ်မေလနဲ့ဇွန်လတွေမှာတပ်ကနေအတီးအီးထွက်ပြေးခဲ့ကြသူတွေဖြစ်တယ်လို့45 rights ရဲ့ဒီကိန်းထုတ်ပြန်ချက်မှာပြောထားပါတယ်တပ်ကထွက်ပြေးပြီးတဲ့နောက် EE အဖွဲ့စီရောက်သွားပြီးရခိုင်ပြည်နယ်မှာ2016နဲ့2019ခုနှစ်တွေကလှုပ်ခဲ့တဲ့တပ်မတော်စစ်စင်ရေးတွေအတွင်းသူတို့ပါဝင်ခဲ့တာတွေရိုဟင်ဂျာမွတ်စလင်တွေကိုအစုအဝေးလိုက်တပ်ဖြတ်တာအပါအဝင်လူခွင့်ရေးချိုးဖောက်မှုကျူးလွန်ခဲ့ကြတယ်ဆိုတာတွေကိုဝန်ခံပြောဆိုခဲ့တာပါသူတို့ထွက်ဆိုခဲ့တဲ့ထဲကအဓိကရေးပါတဲ့အချက်တွေကို Matthew Smith ကအနှစ်ချုပ်ပြောပြပါတယ
် Well I think it's noteworthy that both of these soldiers were operational in two different townships so they
were in one of the towns and two of them were in the other towns and one of them was in the other town သူညီတဲ့ချိန်ကာလပတ်ဝန်းကျင်လောက်မှာတယောက်ကမောင်းတော်မှာရှိခဲ့ပြီးတော့နောက်တယောက်ကဘူးဒီတော်မှာရှိနေခဲ့ပါတယ်။ဒါအပြင် Ranger တွေအားလုံးကိုရှင်းပြဖို့ဒါမှမဟုတ်တပ်ပြဖြစ်ဖို့သူရဲ့အထက်ရာရှိတွေကအမိန့်ပေးခဲ့တဲ့ဆိုတော့နှစ်ယောက်စလုံးကထွက်ဆိုထားပါတယ်။ဒီချက်ကလူမျိုးတုံးတပ်ဖြတ်မှုနဲ့ဆိုးရွားရက်ဆက်လာတဲ့ပြစ်မှုတွေကိုကျူးလွန်မှုနေရာဒေသအသီးသီးမှာရောက်နေခဲ့တဲ့တရင်တပ်ဖွဲ့တွေအတွက်စစ်တပ်အတွင်းမှာတူညီတဲ့အမိန့်ပေးခဲ့တဲ့ဆိုတာကိုရည်ညွှန်းနေပါတယ်။ဒါကတိတ်ကိုအရေးကြီးတဲ့အချက်ပါ။နောက်ထပ်သိရေးပါတဲ့ချက်ကတော့အမျိုးသားအမျိုးသမီးနဲ့ကလေးငယ်အယောက်180အထိကိုတတ်ဖြတ်တာမှာသူတို့ပါဝင်ခဲ့တယ်ဆိုတာဒီလူနှစ်ယောက်ကဝန်ခံထွက်ဆိုထားတဲ့အပိုင်းမှာပြောထားတဲ့အထက်မှာမရင်းကျင်တာ၊လိမ်ပိုင်းအိမ်တမပြုကျင်တာတွေနဲ့ဆိုင်တဲ့ချက်တွေလည်းပါပါတယ်။ဒါကလည်းလူခွင့်ဆိုင်ရာရင်ကမှတ်တမ်းတင်ထားတာတွေနဲ့ကိုက်ညီပြီးတော့သိကိုရေးပါတဲ့ထွက်ဆိုချက်တွေဖြစ်ပါတယ
်။စစ်သားနှုတ်ဦးရဲ့ထွက်ဆိုချက်တွေဟာသူတို့စီမရောကုလသမဂ္ဂမှာပါရှိထားတဲ့အထောက်အထားမှတ်တမ်းတွေနဲ့ကိုက်ညီတယ်လို့လည်း Matthew Smith ကပြောပါတယ
်။ We analyzed and reviewed carefully the two videos of
ဒီမြန်မာစစ်သားနှစ်ဦးပြစ်မှုကျူးလွန်ခဲ့တယ်လို့ထွက်ဆိုထားတဲ့ဗီဒီယိုနှစ်ခုကိုကျွန်တော်တို့တိကျကျစမ်းစစ်သုံးသပ်ခဲ့ပါတယ်ကျွန်တော်တို့ရဲ့အမြင်အရဗီဒီယိုထဲမှာသူတို့ပြောထားတာတွေဟာ2016နဲ့2019ခုနှစ်အတွင်းရခိုင်ပြည်နယ်မှာဖြစ်ပျက်ခဲ့တာတွေကိုကျွန်တော်တို့မှတ်တမ်းတင်တာတွေနဲ့ကန့်ညီုံတာမကကုလသမဂ္ဂအချက်လက်ရှာဖွေရေးဘက်ကမှတ်တမ်းတင်ထားတာတွေနဲ့ပါကန့်ညီပါတယ်ထွက်ဆိုထားတဲ့ခြေကအသေးစိတ်အတော်များများဟာအရင်ကမှတ်တမ်းတင်ထားတာရင်းနဲ့ကိုက်ညီပါတယ်ဒီချက်တွေနဲ့အခြားချက်တွေရပြောထားတဲ့ထွက်ဆိုချက်တွေဟာယုံကြည်လောက်ပါတယ
်အရှိမသူတို့နှစ်ဦးဟာနိုင်ငံတကာရာစုတရားခွင်ရုံး ICC ရှိတဲ့နယ်သာလန်နိုင်ငံတဟိတ်တူမှာရောက်နေပြီလို့ 45 rights အဖွဲ့ကရောကနေဒါ CBC ရုပ်သံလွှင့်သတင်းဌာနနဲ့ American The New York Times သတင်းဌာနတို့ကပါပြောထားပါတယ် ICC ဘက်ကတော့ဒီအခြေအနေပေါ်မှာအတည်ပြုတာမျိုးဒါမှမဟုတ်ညှင်းဆိုတာမျိုးမလုပ်ဘဲစစ်သားနှစ်ဦးကိုထိန်းသိမ်းထားတယ်ဆိုတာကိုပဲညင်းထားတယ်လို့ Matthew Smith ကပြောပါတယ်
They've not denied the whole story. They just denied this specific term custody. I think, but
the. ကျောင်းရတစ်ခုလုံးနဲ့ပတ်သက်လို့သူကမငင်းပါဘူး။ ထိမ့်သိမ်းထားတယ်ဆိုရဲပြောဆိုချက်ကိုပဲညင်းတာပါဒီအချိန်နဲ့ပတ်သက်ပြီးတော့တကယ်အကြောင်းအရာကဘာလဲဆိုတော့တရားသားတွေကိုအစုဝေးလိုက်တပ်ဖြတ်ခဲ့တဲ့မြန်မာစစ်တပ်ကစစ်သား2ဦးတဟိတ်မှာရောက်နေရဆိုတာပါဒါကမကြုံစဘူးကိစ္စပါတဟရ ेंजर လူလူအတွက်တမကမြန်မာစစ်တပ်ကကျူးလွန်နေတဲ့ဆိုးရွားရက်ဆက်တဲ့လူရက်တွေကနေလွတ်မြောက်ခဲ့သူတွေအားလုံးအတွက်ပါအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ
်ဒီကနေ့ရှစ်ဆက်ဘာဖြစ်မလဲဆိုတာရှင်းရှင်းလင်းလင်းမရှိသေးဘူးလို့မက်သျူးစမစ်ကပြောပြီးသူတို့အနေနဲ့တော့ ICC ကိုတိုက်တွန်းထားတယ်လို့ပြောပါတယ
် We are encouraging the ICC to prosecuteThese two men and to work
with them. ဒီလိုမျိုးကို CCC ရင်ပြီးတော့အတွင်းလူမင်းမြတ်တပ်တွေဖြစ်နေသူတို့နဲ့လက်တွဲလှုပ်ဆောင်ဖို့ ICC ကိုကျွန်တော်တို့အားပေးတိုက်တွန်းနေပါတယ်။ဒါယူအားလုံးဖြစ်လာဖို့ကတရားရုံးအနေနဲ့တတ်မှတ်လုံထုံးစုံကြီးတွေတိုင်လို့ရပါလိမ့်မယ်။အဲ့ဒီရွက်ချက်တစ်ခုခုအလွယ်တကူရလာလိမ့်မယ်ဆိုတာမျိုးတော့ကျွန်တော်မပြောချင်ပါဘူး။ဒါပေမဲ့ကျွန်တော်တို့မျှော်လင့်ပါတယ်။တရားရုံးပေါ်မှာလည်းကျွန်တော်တို့အပြည့်အဝယုံကြည်ပါတယ်။ ICC ဟာဒီကနေ့ကျွန်တော်တို့ကဘာမှာတိတ်ကိုရေးပါတဲ့အဖွဲ့အစည်းတစ်ခုပါ။သူတို့လှုပ်ဆောင်နေတာတွေအပေါ်မှာကျွန်တော်တို့ယုံကြည်ပါတယ်။သူတို့ကိုအထောက်အကူပြုဖို့ကျွန်တော်တို့တက်နိုင်တာမှန်လည်းများလှုပ်ဆောင်ပေးကြပါတယ
်ဒီစစ်သားတို့နဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့မြန်မာဆိုရနဲ့စစ်ဖက်ပြောခွင့်ရပို့ကူတွေကို Rider ကဆက်သွယ်ခဲ့ပြီးနဲ့ဖုန်းလက်ခံဖြေဆိုခြင်းမရှိခဲ့ဘူးလို့ Rider သတင်းတပုတ်မှာဖော်ပြထားပါတယ်ရိုဟင်ညာလို့ခေါ်ဆိုတာကိုမြန်မာဆိုရကလက်မခံတယ်လို့ရိုဟင်ညာတွေအပေါ်ရွေချက်ရှိရှိကျူးလွန်လှုပ်ဆောင်ခဲ့တာတွေမရှိဘူးလို့အစိုးရကရောတပ်မတော်ကပါအချိန်ချင်းညင်းဆိုထားပါတယ်ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
ချင်းပြည်နယ်ပလန်ဝါမြို့နယ်မှာထွေထွေရွေးကောက်ပွဲကျင်းပနိုင်ရေးအတွက်တမတော်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ဖြစ်ပွားနေတဲ့တိုက်ပွဲတွေကိုရက်စဲဖို့ခူမီချင်းမျိုးနယ်စုများရေးရာပေါင်းစပ်ညှိနှိုင်းရေးကောင်စီ KACC ကနေတောင်းဆိုတဲ့သတင်းတင်ပြချင်ပါတယ်။ကျွန်တော်နိုင်ကွင်းအိမ်ပါ။တိုက်ပွဲတွေဖြစ်ပွားနေရင်ရွေးကောက်ပွဲကျင်းပဖို့အခွင့်အရေးဆုံးရှုံးသွားမှာစိုးရိမ်လို့ပလက်ဝါမြို့နယ်တွင်တမတော်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ဖြစ်ပွားနေတဲ့တိုက်ပွဲတွေကိုရက်စဲဖို့ခူမီချင်းမျိုးနယ်စုများရေးရာပေါင်းစပ်ညှိနှိုင်းရေးကောင်စီ KACC ညှိနှိုင်းရေးမှူးဆလိုင်းစောမြကခုလိုပြောပါတယ
်။အဓိကအကြောင်းရင်းကဒီဒရင်းအစီအစဉ်လေးနဲ့ဟောဝါနေနဲ့ဒီကဖြစ်နေတဲ့ရခိုင်မြောက်ပိုင်းမှာလုံချုံကြီးရုပ်ောက်ခွေမနှုတ်ဖို့တိုက်တွန်းနေလို့ပြောဆိုထားတာတွေရှိတယ်။ကျွန်တော်တို့ဘလက်ဝါနေကလည်းရခိုင်မြောက်ပိုင်းနေနဲ့ဖြစ်ဆက်နေတော့ကျွန်တော်တို့ဘက်မှာလည်းအခုဒူဇာဒူဇာတိုက်ပွဲတွေရှိနေသေးတော့ဒီကောက်ပွဲကိုအောင်မြင်လုပ်နေဖို့အတွက်တက်ဆန်တဲ့လုံချုံကြီးဖွဲ့စည်းတွေကကူညီပေးဖို့အားပါပဲ။
လက်ရှိပလက်ဝါမြို့နယ်မှာတိုက်ပွဲတွေရပ်တနေတာတလနီပါရှိနေပေမဲ့စိတ်ချရတဲ့အချိန်တွေမဟုတ်သေးတဲ့အတွက်တိုက်ပွဲချိန်မီရွေးဖြစ်ပွားနိုင်တယ်လို့သူကဆိုပါတယ်။နိုဝင်ဘာလ၁၀ရက်နေ့မှာကျင်းပမဲ့ထွေထွေရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးခွင့်ကိုစက်တင်ဘာလ၁၀ရက်နေ့ကစပြီးခွင့်ပြုကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ကနေကြေညာခဲ့ပါတယ်။ဒါပေမဲ့ပလက်ဝတချို့ဒေတာဘက်မှာနိုင်ငံရေးပါတီတွေအနေနဲ့မဲဆွယ်စည်းရုံးရေးခက်ခဲနေကြောင်းဆလိုင်းစောမြကဆက်ပြောပါတယ
်။စမီးခက်ချမ်းရဲပလက်ဝတစပိုင်းကလေးတည်းကြီးအစပိုင်းအဲ့ဒီရှင်းလက်ဝတကြောရဲအဲ့လိုပဲလူဖြစ်နေနေတယ်။တနေ့မြန်မာမှာကြတော့ပလက်ဝနဲ့အမီတွိုက်ကဒီစမီးနဲ့ပလက်ဝကြားလဲအသွားလာကန့်ကတ်ထားတော့လူဖြစ်နေနေတယ်။နောက်ပလက်ဝနောက်ချမ်းဒီဒီချောင်းတကြောလေးပြီးတော့ဟိုကူချစ်ခုတော့ရှိတယ်ကျေးရွာပေါင်း18ဒီအရောက်ရှိနေအဲ့ခါကတော့လုံနိုင်နိုင်နေတယ်ကြ
ည့်ကြ။တနက်ကန်ပြိပခတွေဖြစ်ပေါ်နေစေပလက်ဝါမြို့နယ်တဲ့မဲဆွယ်စီယုံရီခီစတင်ဖို့ကခက်ခဲနေတယ်လို့ချင်းမြင့်နဲ့ဆိုရဖွဲ့ဝင်စီဗင်ဝန်ကြီးဦးစိုးထက်ကပြောပါတယ်
။လုံဝအေဂျင်နာတော့မဟုတ်ပေါ့နော်။ဒီကာလမှာတော့ကျွန်တော်တို့ကိုယ်တိုင်မသွားနိုင်တော့မှကျွန်တော်ရဲ့ရေကောက်ပွဲကိုယ်စားလှယ်ပေါ့။ကိုယ်စားလှယ်တွေကတာဝန်ယူပြီးတော့စီယုံဖို့တော့ကျွန်တော်တို့စီစဉ်ထားပါတယ်ကြ။အဲနေရာတိုင်းမှာတော့မလွယ်ဘူးပေါ့လေ။ပါလို့မရတဲ့ဥစ္စာကတော့ကျွန်တော်တို့ကိုယ်စားလှယ်နဲ့ပဲစီယုံလုပ်ဖို့တော့ညားထားပါတယ်ကြ။
တမရဘက်ကတော့လက်ရှိစည်ရေးတင်းမှနေစေရခိုင်ပြည်နယ်မြောက်ပိုင်းနဲ့အစိုးရအုပ်ချုပ်မှုအာဏာရဝတိရဘက်မှရွေးကောက်ပွဲကျင်းပဖို့လုံခြုံရေးအာဏာနေသေးတယ်လို့သဘောထားမြင်ရှိကြောင်းတမရပြောခွင့်ရဗိုလ်မှူးချုပ်စောမင်းထွန်းက VOA ကိုခုလိုပြောပါတယ်
ဒီကောက်ပဲကော်မရှင်ရောရခိုင်မြောက်ပိုင်းနဲ့ဝါတချို့နယ်မြေတွေမှာတော့ဒီလုံခြုံရေးရစိတ်ချအောင်ဆိုတဲ့ဟာပဲကျွန်တော်ပြောထားတာရှိသေးတယ်။ဒီကောက်ပဲလည်းလည်းလုံလို့ကြာအိဟာပြီးတာပဲကျွန်တော်နောက်ဆုံးအချိန်ကျတော့အဲ့ဒါပြီးမှလည်းကျွန်တော်ပြောလို့ရပါတယ်လည
်း။တမတော်နဲ့စီရီပြိပကဖြစ်နေတဲ့နေရာတွေမှာဒီကောက်ပွဲကျင်းပဖို့မဖြစ်နိုင်ဘူးလို့တမတော်ဘက်ကပြောဆိုခဲ့တယ်လို့ဒီကောက်ပွဲမကျင်းပနိုင်ရင်ပလဝဒေတာအတွက်နိုင်ငံရေးရကူစားပြုမဲ့ကူစလဲတွေမရှိမှကိုဆွေးရင်လို့တိုက်ပွဲတွေရပ်တန့်ပေးဖို့ KACC ဖွဲ့ကနေတောင်းဆိုခဲ့တာပါ။မြောက်ပိုင်းညီနောင်မဟာမိတ်၃ဖွဲ့ဖြစ်တဲ့ရခိုင်လက်နက်ကိုင်အေဖွဲ့တန်းပလောင် TNL ဖွဲ့ကိုကန်တပ်ဖွဲ့ MNDAA တို့ကတော့ကိုရိုနာကူးစက်ရောဂါဒုတိယလှိုင်းသားစီးထိန်းချုပ်နိုင်ရေးနိုဝင်ဘာလ၈ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲကိုအထောက်အကူပြုနိုင်ရေးအတွက်စက်တင်ဘာလ၃ရက်နေ့ကနေနိုဝင်ဘာလ၉ရက်နေ့ထိရက်ပေါင်း80ကြာတတ်မှတ်ခြင်းတစ်ဖက်သားပြည်ရစဲကြောင်းကြေညာခဲ့ပါတယ်ချင်းမြင့်တဲ့ဆိုရဖွဲ့အနေနဲ့ပလက်ဝါမြို့နယ်မှာရွေးကောက်ပွဲဖြစ်မြောက်ရေးအတွက်ဒီတောင်စုဆိုရကိုတင်ပြထားကြောင်းချင်းမြင့်နယ်ပြည်နယ်ဆိုရဖွဲ့ပြောရေးစုခွေရှိသူဦးစုထက်ကဆိုပါတယ် ချင်းပြည်နယ်သွင်းမှာဝင်ရောက်ရှင်ပြိုင်မဲ့နိုင်ငံရေးပါတီတွေကတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ် CNLD ဆိုမီဒီမိုကရေစီဖွဲ့ချုပ် ZCD ဆိုမီတိုင်းသားဒေသဖွံ့ဖြိုးရေးပါတီ ZNRDP ခူမီခမီးမျိုးသားပါတီ KMP တိုင်းသားစီလုံးညီရေးပါတီ NUP တိုင်းသားလူမျိုးစုများဖွံ့ဖြိုးရေးပါတီ ENDP ပြည်ထောင်စုကောင်းကျိုးဆောင်ပါတီ UPP နဲ့ပြည်သူ့ပါတီ PP စတဲ့12ပါတီရှိနေပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC အနေနဲ့ရွေးကောက်ပွဲမကျင်းပနိုင်တဲ့မဲဆန္ဒနဲ့စီးရင်တွေကိုလာမယ့်အောက်တိုဘာလမှာကြေညာသွားမှာဖြစ်ပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
်ကျွန်တော်ဝင်းမင်ပါမြန်မာနိုင်ငံထဲလာမယ့်ရွေးကောက်ပွဲမှာကိုဗစ်ရောဂါပိုးဆက်တက်နေရင်ဆိုကြဖြစ်လာနိုင်တာတွေကြိုတွက်ပြင်ဆင်သင့်တယ်လို့ပြောလာတဲ့တကောင်းနိုင်ငံရဲ့လေလာမှုအဖွဲ့ကအမှုဆောင်ဒါရိုက်တာကိုမေးထားပါတယ်။ဟုတ်ကဲ့ကိုရဲမျိုးဟိတ်ခင်ဗျာအဓိကအရေးကြီးဆုံးချက်စင်ဘာကိုထောက်ပြမလဲ
။လက်ရှိကိုဗစ်ကကျွန်တော်တို့ချိန်မှာလည်းကုသနှုန်းကညှင့်နေရောမဟုတ်။အဲ့ trend ကဘယ်လောက်ထိသွားမလဲဆိုတော့ကျွန်တော်တို့ကမသိသေးဘူး။အဲ့ချိန်မှာရေကောက်ပွဲကျင်းပမယ်ဆိုရင်ဒီရေကောက်ပွဲရဲ့လူအပ်တဲ့ဂုဏ်ကြီးကြီးတွေစံနှုန်းတွေကြည့်နေအောင်ဘယ်လိုကျင်းပမလဲအဲ့ဒါသိနေကြရရှိတယ်ကျိုးတင်ပြင်ဆင်မှုတွေလုပ်ဖို့အဓိကလိုရင
်ဟုတ်ကဲ့အခုလိုအချိန်မှာကိုယ့်ရဲ့အကောင်းဆုံးဘယ်လိုချန်ပေးချင်လဲ
ဒီကောင်ပွဲနဲ့ပတ်သက်ပြီးလေ့လာတဲ့ပညာရှင်တွေကတော့တကယ်လို့ဒါကုသနှုန်းအများများနေတဲ့အချိန်ဆိုရင်တော့ရွေးကောက်ပွဲကိုမလုပ်သင့်ဘူးလို့နိုင်ကျင်ပြောကြတယ်တခုကတော့တောင်ကိုရီးယားမှာဟောကတော့ဒီကောက်ပွဲကျင်းပတာဥစ္စာနှုန်းကအနည်းငယ်ထိန်းထားနိုင်တဲ့အခြေပေါ့ဒီလိုမျိုးမဲလာပြီးနိုင်တယ်ကျွန်တော်အော်စတြေးလျတို့ပြင်ပတူအီရန်တို့မှာကြတော့ဒီကောက်ပွဲကျင်းပတဲ့အချိန်မှာကုသနှုန်းမြင့်နေတဲ့အချိန်ဖြစ်တဲ့အခါကျတော့မဲပေးမှုမျိုးတွေအကုန်လုံးကျသွားတယ်။ဒါပြောလို့ဆိုရင်ကုသနှုန်းမြင့်နေတဲ့အချိန်ဆိုရင်ဒီကောက်ပွဲမကျင်းပတဲ့ရင်ကျင်းပဖို့တော့ပြန်စင်းစားပြင်နေဆိုပြီးတော့သူတို့တုံးတက်ပြီးအကြံပေးတာရှိတယ်ပေါ့။နောက်တစ်ချက်ကကျွန်တော်တို့နိုင်ငံမှာဒီကုသနှုန်းကဘယ်လောက်ထိဆက်သွားမလဲဆိုတော့trend focus ပေါ့ကုသနှုန်းကန့်မှန်းတဲ့ဟာမျိုးလုပ်ဖို့လိုတယ်ဒီနောက်တစ်လမှာဘယ်လောက်ထိဖြစ်လာနိုင်လဲနောက်နှစ်လမှာဘယ်လောက်ထိဖြစ်လာနိုင်လဲဆိုတဲ့ဟာကို focus ပြန်မလုပ်ပဲနဲ့အရေးပေါ်ပဲကျင်းပမှုတွေတစ်ခါတွန်းနေရင်တစ်ခါကအများပြည်သူတွေရဲ့ကျန်းမာရေးနဲ့ကိုအတက်အတွက်ကိုအများကြီးတက်ရောက်မှုရှိလာနိုင်တယ်အဲဒါတော့များလာနိုင်တဲ့ခိမ့်မှုတွေဖြစ်တယ်ဆိုရင်တော့ဒီကောက်ပွဲကိုချွေတင်နဲ့ချွေကိုသုံးဖြတ်တင်တယ်
ဟုတ်ကဲ့အဓိကဘာကြောင့်လဲ
ဒါပေမဲ့နိုင်ငံမှာဒီကျွန်တော်လေ့လာကြည့်တဲ့အခါမှာစီးကဲဘယ်လောက်ထုတ်တာထုတ်တာဒီရေကောက်ပွဲမင်းဆယ်မှုတွေဟာကထုတ်တာစီးနေနေတဲ့ကျော်လွန်တဲ့ဟာမျိုးတွေတွေ့ရတာပေါ့ထိတာတွေ့တာတော့ဖြစ်လာနိုင်တဲ့အလားအလာတွေရှိတာ
ဟုတ်ကဲ့ဘလို့စီးကဲကျော်လွန်တာမျိုးလဲ
အဓိကကစတေးဟုံးနေတဲ့မျိုးနယ်တွေမှာတောတူတောတဲ့အိမ်တက်တဲ့အိမ်စင်းကိုတွားတဲ့ကိစ္စမျိုးတွေလူဖြူရမျိုးတွေပြီးတော့လူချင်းထိတွေ့တာမျိုးတွေအဲ့လိုမျိုးတွေကတော့တခြားနိုင်ငံတွေမှာလည်းကျွန်တော်မလေးရှားတွေပေါ်မှာလည်းဖြစ်ခဲ့တဲ့ဖြစ်ရမျိုးရှိတယ်ပေါ့မလေးရှားမှာဆိုရင်တခြားရောအရင်ဒေါ်တူတော်လုံးအခက်မကြည့်ဘူးအဲဒါနဲ့မင်းဆိုရင်လည်းဒေါ်တူတော်စိန်တက်တဲ့အင်းစင်းကိုဖြစ်လာမှာဆိုခွင့်ပြုရမျိုးရှိတယ်ပေါ့ပြီးတော့လက်စလုံးဆက်တာမျိုးတွေလုံးကြတာမျိုးတွေအရှိတယ်ပေါ့
ဟုတ်ကဲ့ရေကောက်ပွဲအချိန်တက်လာတဲ့အခါမှာထိန်ရတဲ့အခက်တဲ့နေထားပါတော့ကိုဗစ်စီးကံအတိုင်းတည်ကြလိုက်နာဖို့အတွက်အဲ့တော့မြန်မာနိုင်ငံအတွက်ကအဓိကဘာလို့မျိုးဖြစ်လာမှာလဲဆိုရင်လေဒီနိုင်ငံတွေအတွက်ကြောင့်ကြည့်ပြီးတော့မြန်မာတဘာဝနဲ့
ဒီတော့မှဒီလိုပြစ်ကမ်းမှုတွေများနေတယ်အပြင်မှာဟိုမက်ဆက်ကတည်းကသွားနေတဲ့လူမျိုးတွေကိုပြင်ညာသေးတယ်။ YDS ကြီးရဲ့နေရာမှာ KVC ရဲ့နေရာမှာပြစ်စီပြီးသွားနေတာမျိုးတွေရှိနေကြတယ်။ဒါကြောင့်ကျွန်တော်သဘောတူအောင်အရာဆိုရင်ဒီပြည်စီရင်ကြီးကလိုက်လာဖို့ဆိုတဲ့အခါကျွန်တော်စိတ်အသားမကျတဲ့ဟာမျိုးတွေလည်းတွေ့ရတယ်ပေါ့။အဲအဲ့ဒီမှာဒီခါကျလည်းရေကောက်ပွဲအရှင်ရလည်းတက်လာတဲ့အခါကျရင်မှာကျွန်တော်တို့အရင်တော့ဆိုရင်ကျောင်းထဲမှာဆိုရင်ဒီလူ၆ပြီခွာပြီးနေရတယ်ဆိုရင်လည်းကျောင်းပြင်မှာဒီကအွန်လိုက်ပြီးအဲ့ဒါမျိုးအများကြီးဖြစ်လာတယ်ဆိုကျွန်တော်တို့မြင်တယ်ပြီးတော့ပါတီတွေလည်းအများကြီးလည်းပဲဆိုပြီးရင်းနေရတယ်အချင်းချင်းနဲ့လုပ်နေအနေထားမျိုးတွေလည်းတွေ့နေရတော့လေခက်မှခါရင်စီးရင်စီးကဲနေခင်းချွနိုင်မှမလားဆာမေးခွန်းထုတ်ပြရှိ
ဟုတ်ကဲ့အခုအနေထားမှာမဖြစ်မနေဆက်ကျင်းပမယ်ဆိုတော့တခြားနိုင်ငံတွေအတွေ့အကြုံကြည့်ပြီးတော့အကောင်းဆုံးဒီမဲဆွဲပွဲနဲ့မဲပေးတဲ့အချိန်မှာဘယ်လိုလုပ်တင်လဲဆိုတော့
ဒီရေကောက်ပွဲမှာမဲပေးတဲ့လူမျိုးရေကောက်ပွဲတရားဝင်ကြီးကကြာလာမျိုးပေါ့နော်မင်းတောင်းကြည့်သူတွေမဲသွားပေးနေအဲမဲရုံနေရာမှာတစ်ဆင့်ရောဂါပိုးရမျိုးပုံမျိုးလေအဲ့ဆက်တည်းကတော့ဖြစ်လာနိုင်တယ်ကြည့်ပြီးတော့တင်ဆင်လို့လူတွေတကယ်လို့ကျင်းပမယ်ဆိုတော့အဲ့ဒီကြည့်ကြည့်တဲ့အခါကျရင်ရေကောက်ပွဲကွန်မတီတစ်ခုရဲ့အောင်းလုံးဆုံးပြတ်ခါမျိုးတဲ့စာရင်ကျန်းမာရေးနိုင်ငံရေးပါတီရောစစ်စစ်ကျင်းရပြည်နေပြီးတော့သဘောတူညီချက်တွေယူဖို့ဒီလေ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခွေရခင်ဗျာကျွန်တော်ဝင်းမင်ပါ
ရာချင်းချင်းတပမီဒီယာတွေမှာမြန်မာနိုင်ငံပြည်သူဘယ်လိုများသုံးသပ်ရည်တာထားကြလဲဆိုတာဆက်လက်ကြည့်ကြအောင်ပါ
မြန်မာရွေးကောက်ပွဲကျိုးပဲ့နေသောဖြစ်စဉ်ဆိုတဲ့ခေါင်းစဉ်နဲ့ JJ Rose ရေးတဲ့ဆောင်းပါးကို luiinstitute.org မူရင်းအပေါ်မူရင်းအသုံးနှုန်းအတိုင်းထုတ်လုပ်ကြောပြလိုပါတယ်ကျွန်တော်ကျော်စံသာပါနိုဝင်ဘာရွေးကောက်ပွဲဟာ COVID-19 ကန့်သတ်မှုလောင်းရိပ်အောက်မှာကျင်းပမှာဖြစ်ပြီး2008 Cyclone Nagik ကလာဖွဲ့စည်းပုံဆန္ဒခံယူပွဲကိုပြန်ပြောင်းတတိယစရာဖြစ်ပါတယ်အဲဒီတော့ကလူများအပြားကကိုယ်တိုင်မဲမထဲနိုင်တဲ့အခြေအနေမှာစစ်တပ်ကအတင်းဇွတ်လုပ်သွားခဲ့ပြီးအဲ့ဒီဖွဲ့စည်းပုံအနေနဲ့ပဲအခုအချိန်ထိဆက်လက်အဆုံးနေတယ်လို့ဆိုပါတယ်။အလားတူပဲဒီနေ့ရွေးကောက်ပွဲကလည်းပြည်သူလူထုရဲ့ဆန္ဒသဘောထားကိုထင်ဟပ်နိုင်ဖွယ်မရှိသလိုသက်ဆိုင်တဲ့မဲရလတ်တွေပေါ်ထွက်နိုင်ဖို့အတွက်အခြားသောအဟံတားတွေလည်းရှိနေတယ်ဆိုပြီးရွေးကောက်ပွဲကိုစောင့်ကြည့်မဲ့ Face ဖွဲ့ကအစောပိုင်းကတားမြစ်ခဲ့တာကိုထောက်ပြပါရယ်။ခါမက်စီယင်မှားယွင်းတဲ့ကိစ္စတော်တော်ဆန်းစုကြည်ကိုယ်တိုင်ကမကြည်မနှက်ဖြစ်ပေမဲ့အထွေထူဘာမှမတတ်နိုင်ပါဘူးတဲ့။အခိုင်ပြင်းနယ်ကမက်ဆန္ဒရှင်တွေအများစုဟာအထူးသဖြင့်ရိုဟင်ဂျာမွတ်စလင်အများစုဟာနိုင်ငံသားဟုတ်မဟုတ်ပြဿနာကြောင့်မဲပေးခွင့်ရကြမှာမဟုတ်ဘူးလို့လည်းဆိုထားပါတယ်။အချိန်ဟွာကြီးမားတဲ့ ABSFU လို့ကြောင်းသားအဖွဲ့နဲ့ ABFTU လို့အလုပ်သမားသမဂ္ဂအဖွဲ့တို့ကလည်းစစ်တပ်အပေါ်စီရနေတဲ့ဒီဖွဲ့စည်းပုံကိုမပြင်းစင်နိုင်ရင်ဒီကောက်ပွဲအတိတ်ရဲ့စီမံမဟုတ်ဘူးဆိုပြီးသတိမှောက်ဖို့ဆော်ဩထားကြပါတယ်တဲ့ဘယ်လိုပဲဖြစ်ဖြစ်တောက်ဆွမနော်ဒေါအောင်ဆန်းစုကြည်ရဲ့ NLD ပါတီကအနိုင်ရဖွယ်ရှိပေမဲ့မဲပိသူအရေးအတွက်နေပြီးစီမံခံရမှုညံဖြစ်လာ NLD နဲ့တန်ခိုင်ဖွံ့ဖြိုးရေးဆိုတဲ့ပါတီကြီးနှစ်ခုကကြီးစိုးနေတာတွေကြောင့်ပြည်သူလူထုကိုကြဲကြဲပြန့်ပြန့်ကိုစားပြုမှုတဲ့ပုံနေမြဲကြနေမြဲအခြေအနေပဲဖြစ်လာလိမ့်မယ်လို့ဆိုပါတယ်ဒီကောက်ပွဲဖြစ်စဉ်ဟာဘယ်လိုပင်ရှိနေပါစေလက်ရှိဖွဲ့စည်းပုံတည်မြဲနေသဖြင့်ဒီမိုကရေစီအလားအလာမှိမ့်မိန်နေဦးမယ်ဆိုတာကိုပြည်သူလူထုကသဘောပေါက်ကြတယ်လို့ညှိတာထားပါတယ်ခင်ဗျာ
VOA အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ် Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
ဒီရေမြမာပိုင်းရဲ့ကဘာတလခီးသွားစီစဉ်ကနေကြိုဆိုပါရရှင်ကျွန်မဆုမြတ်မော်မှာအခုတစ်ခေါက်ကတော့ Harry Potter ရုပ်ရှင်ကားတွေဘယ်လိုကြိုက်ကူးခဲ့တယ်လဲဆိုတာကိုသွားကြည့်ရမှာပါ Harry Potter ရုပ်ရှင်ကားတွေထဲမှာပါတဲ့အဝတ်အစားတွေကစလို့အဆောက်အဦအပြင်ဆင်တွေအထိကိုယ်တိုင်မြင်တွေ့နိုင်တဲ့စတူဒီယိုကြီးတစ်ခုလန်ဒန်မြို့တော်အနောက်ပိုင်းမှာရှိပါတယ်လောလောဆယ်အထူးပြသမှုတစ်ခုလည်းလုပ်နေတဲ့ Warner Brothers Studio Dot London စီကိုကဘာတလခီးသွားစီစဉ်ကနေသွားကြရအောင်ပါရှင်ဗြိတိန်နိုင်ငံလန်ဒန်မြို့တော်အနောက်မြောက်ဘက် -10 လောက်မှာရှိတဲ့ Livingston အရပ်မှာ Harry Potter ရုပ်ရှင်ကားတွေအကြောင်းလေ့လာနိုင်တဲ့ Studio ကြီးရှိပါတယ်။ Warner Brothers Studio Tour London ဆိုတဲ့နေရာကို Harry Potter ရုပ်ရှင်ကားတွေရပ်ကူးတဲ့ Warner Brothers Studio Company ကလုပ်ထားတာပါ။ Harry Potter ရုပ်ရှင်ကား၈ကားလုံးကို Livingston အရပ်မှာရပ်ကူးခဲ့တာဖြစ်ပါတယ်။နောက်ဆုံးရုပ်ရှင် Harry Potter and the Deathly Hallows အပိုင်းနှစ်ကို2010ခုနှစ်မှာရိုက်ပြီးကနေလို့စတင်တင်ဆက်မှုတွေလုပ်ချိန်မှာရုပ်ရှင်ထဲမှာသုံးခဲ့တဲ့ပစ္စည်းတွေအဝတ်အစားတွေအပြင်ဆင်တွေကိုချိန်သိမ်းထားခြင်းတဲ့အတွက်အခုလိုမျိုး The Making of the Harry Potter Story Studio ကြီးကိုလှုပ်လိုက်တာဖြစ်ပါတယ်။ COVID ကရောဂါကြောင့်ဒီနေရာကို9လလောက်ပိတ်ထားခဲ့ရပြီးမြဲအခုတော့ပြန်ဖွင့်နေပါပြီ။9လကြာပိတ်ထားချိန်မှာ Harry Potter ပရိသတ်တွေအတွက် A Celebration of Slytherin ဆိုတဲ့အပြင်ဆင်သစ်တွေကိုပြင်ဆင်နေတာမို့သူတို့အတွက်အတော်လေးအလုပ်များခဲ့တယ်လို့အထွေထွေမန်နေဂျာ Jeff Bonner ကရှင်းပြပါတယ်။
Every year, throughout the year, the tour runs different features to focus in on special areas.
Harry Potter ရုပ်ရှင်တွေကထူးခြားတဲ့ဇာဝင်ခန်းတွေကိုဒီမှာနှစ်တိုင်းအထူးပြင်ဆင်ပြသလေရှိပါတယ်။ဒီနေ့ကတော့ Slytherin အသင်းကိုဂုဏ်ပြုတဲ့သူတို့အသင်းနဲ့ဆိုင်သမျှအားလုံးကိုပြသထားပါတယ်။ရောက်လာတဲ့ဧည့်သည်တွေအနေနဲ့ Gryffindor ခန်းမကြီးတွေကိုရောက်တာနဲ့ Slytherin အသင်းအောင်လံတွေချိတ်ဆွဲထားတာကိုတွေ့ရပါလိမ့်မယ်။ Harry Potter and the Philosopher's Stone ရုပ်ရှင်နောက်ဆုံးခန်းထဲမှာပါတဲ့အတိုင်းမြင်ကြရမှာဖြစ်ပါတယ်။နောက်ပြီးတော့ Slytherin အသင်းဝင်တွေဝတ်ကြတဲ့အဝတ်အစားတွေအပါအဝင်ဒီမှာအရင်မရှိတဲ့အပြင်ဆင်တွေကိုလည်းမြင်ကြရမှာဖြစ်ပါတယ်။
Harry Potter ရုပ်ရှင်တွေက Hogwarts မော်အတက်ပညာသင်ကျောင်းကြီးမှာကျောင်းကြီးကိုတည်ထောင်သူ၄ယောက်ရဲ့နာမည်တွေနဲ့အသင်း၄သင်းခွဲထားပါတယ် Gryffindor, Slytherin, Ravenclaw နဲ့ Hufflepuff ဆိုတဲ့အသင်း၄သင်းတွေက Slytherin အသင်းရဲ့စိုင်းနာတွေကိုအခုအထူးပြသထားတာဖြစ်ပါတယ်ပထမဆုံးဇာတ်လမ်းတွဲဖြစ်တဲ့ Harry Potter and the Philosopher's Stone ရုပ်ရှင်ကိုတက်ဂရစ်2000စက်တင်ဘာလကုန်မှစတင်ရိုက်ကူးခဲ့တဲ့ကပထမဆုံးပြင်ဆင်ခဲ့တဲ့စက်တင်တွေထဲမှာ Great Hall ခမကြီးလည်းပါပါတယ်။ကျောင်းသူကျောင်းသား400လောက်စုဝေးတဲ့ခမကြီးဖြစ်အောင်လို့ဘလောက်တခန္တနာပြင်ဆင်ခဲ့တယ်လဲဆိုတာကို The Making of the Harry Potter Studio Tour ကိုလာကြည့်သူတွေတွေ့မြင်နိုင်ကြပါတယ်။ Harry Potter ရုပ်ရှင်ကားတွေထဲမှာဒီခမကြီးကအရေးပါတဲ့နေရာတစ်ခုအဖြစ်အမြဲပါပါတယ်။ရုပ်ရှင်ကားတွေထဲမှာပါတဲ့တခြားနေရာတွေကိုလည်းဒီကိုလာသူတွေအနီးကပ်တွေ့နိုင်ကြပါတယ်။ရုပ်ရှင်အတွက်ပြင်ဆင်ခဲ့တာတွေကိုဒီမှာစုပြီးပြသထားတဲ့အတွက်အဲ့ဒီတွေသိကိုသဘောကျကြပါတယ်
။ We booked 6 months ago and we didn't think we were going to be able to come and we were so
။ဒီမှာကလူငယ်တွေ၆လကတည်းကဝယ်ထားတာပါ။တို့လာလို့ရတော့မယ်တော့မထင်ဘူး။ဒီနေ့ပြန်ဖွင့်နေတည်ရတော့သိကိုဝမ်းသာရတယ
်။ So we're really surprised that we got home but
အကောင်စီတိုက်ရတာကျွန်တော်တို့အတွက်တော့အပန်းမကြီးပါဘူ
း။
ဒီနေ့လူရှိနေပြီမဲ့နေရာတွေ့ရတာသိကောင်းပါတယ်။ကျွန်တော်တို့ကဗီဂန်မျိုးကလာတာဆိုတော့သိတော့မနည်းလာပါဘူး။ဒါပေမဲ့လာတဲ့တာကိုပဲကျေနပ်လာပါပြီ
။စတူဒီယိုကြီးကိုပြန်ဖွင့်တော့ပထမဆုံးဝင်ခွင့်ရသူတွေထဲမှာပါလို့သူတို့မိသားစုတစုလုံးဝမ်းသာနေကြတာပါ။မြန်မာနိုင်ငံအပါအဝင်နိုင်ငံတကာမှာ Harry Potter ပရိသတ်တွေကနည်းလာတာမဟုတ်ပါဘူး။
So we come from Germany and for holiday here. It's
ကျွန်တော် Germany ကနေဒီမှာပတ်ပြီးခီးထွက်နေကြတာပါ။ဒီမှာမြန်မာပြည်ကအသေးချာလောက်ထားတာသိကောင်းပါလေ။လာမည့်ရက်ဆိုဝမ်းသာပါမယ
်။ And we all we bought movies here and we watched it all the time. We travel around England.
ဒီကူရင်အိမ်မက်ထဲကအတိုင်းဖြစ်နေတယ်လို့ပါပဲ။ကျမတို့ပရိသတ်နိုင်ငံလုံးလက်ခီးသွားနေရင်ရုပ်ရှင်တွေကြီးဖြစ်ပါတယ်။အခုတော့ကိုရင်ဒီနေရာရောက်လာတာကကျမတို့ခီးအဆုံးသတ်အတွက်အမတ်ရဖြစ်သွားတာပါရှင်။ ကိုဖစ်ကယောဂဖြစ်နေခြင်းမို့ဒီကိုလာကြသူတွေရောဝန်ထမ်းတွေပါယောဂကာကွယ်နိုင်ဖို့အသေးအချာအစီအမံတွေကိုလုပ်နေရပါတယ
် What we've really tried to make sure that the experience that our visitors have is the same as much as possible as it was before covid
ဒီကိုလာကြသူတွေအနေနဲ့ကိုဗစ်မဖြစ်ခင်အချိန်ကအတွေ့အကြုံမျိုးအတိုင်းရအောင်တတ်နိုင်ဆုံးစူးစမ်းလုပ်ပေးထားပါတယ်ရကွင်းစတင်တွေအပြင်ဆင်တွေဝစ်စားတွေအားလုံးတွေ့ရမှာဖြစ်တဲ့အပြင်အရင်ကမရှိခဲ့တဲ့စလစ်သရင်းနားနေကန်ကိုလည်းပထမဆုံးမြင်တွေ့နိုင်ကြမှာဖြစ်ပါတယ်ကိုဗစ်ကယောဂအန္တရာယ်ကရှိနေသေးတော့ပို့ပြီးတော့သတိထားဆောင်ရွက်မှုတွေတော့ရှိပါတယ်ကျွန်တော်တို့ဝန်ထမ်းတွေအားလုံးနှာခေါင်းစီးအကာတွေဝတ်ထားတာတွေ့ရမှာဖြစ်တယ်လို့တန်ရှင်းရေးအတွက်ပို့ပြီးတော့သတိထားလုပ်ထားတာကိုလည်းတွေ့ရမှာဖြစ်ပါတယ်လူတွေသွားနိုင်တဲ့လမ်းကျောကိုလည်းတစ်ဖက်သွားတာမျိုးကိုပဲလှုပ်ထားပါတယ်ပိုးသက်ဆေးရည်တွေကိုလည်းနေရာအနှံ့မှာထားပေးထားပါတယ်ဝင်ခွင့်လက်မှတ်ကိုလည်းကြိုတင် booking လုပ်ကြဖို့လိုပါတယ်အကောင်းဆုံးမြင်ရနိုင်မယ့်နေရာမျိုးတွေမှာရက်ကြည့်နိုင်ဖို့ကိုလည်းနေရာတည်ချသတ်မှတ်ပေးထားပါတယ်ပုံမှန်လက်ခံတဲ့ဧည့်သည်အရေးအတွက်ရဲ့25ရာခိုင်နှုန်းကိုပဲလက်ခံသေးတဲ့အတွက်တယောက်နဲ့တယောက်ခက်ခွာခွာနေနိုင်ကြပါတယ
် Harry Potter ရဲ့ပထမဆုံး Harry Potter and the Philosopher's Stone ရုပ်ရှင်ကိုစတင်ပြသခဲ့တာ2000တခုနှစ်ကဖြစ်တာမို့2021ခုနှစ်ဆိုရင်အနည်း20ပြည့်တော့မှာပါဆယ်စုနှစ်နဲ့ချီကျပြီးဖြစ်ပေမဲ့ရုပ်ရှင်ထွက်မလာခင်တည်းကအမကန်အားပေးနေတဲ့ပရိသတ်တွေကကဘာတော်မှာရှိနေတာမို့နိုင်ငံဆောင်ကပရိသတ်တွေဒီနေရာကိုတခုတကလာရှိနေကြတာဖြစ်ပါရဲ့ရှင်ကျွန်မဆင်မြန်းမှာ
ခုဆက်ပြီးရင်ခါညဆွေးနွေးခန်းကိုနားဆင်ကြရပါမယ်2020ပြည့်မြို့ကောက်ပွဲတွေကျင်းပဖို့နှစ်လပဲလူတော့တဲ့အချိန်မှာနိုင်ငံတွင်ကိုဗစ်ရောဂါဒုတိယလိုင်းပြန့်နှံ့ကူးစက်မှုကတန့်မသွားပဲတိုးနေဆဲရှိပါတယ်ဒီအချိန်ဒီအောက်မှာမြို့ကောက်ပွဲတွေကျင်းပမယ်ဆိုရင်နိုင်ငံရေးပါတီတီးတီးအတွက်မဲဆွဲစည်းဝေးပိုင်းတွေမှာမညီမျှမှုတွေဖြစ်လာနိုင်တယ်ဆိုတဲ့စိုးရိမ်ချက်တွေကလည်းရှိထားပါတယ်ဒါကြောင့်လဲတနိုင်ငံလုံးတိုင်းတာနဲ့မြို့ကောက်ပွဲတွေကိုရွှေမလားမရွှေဘူးလားဆိုတဲ့မေးခွန်းကလည်းရှိနေတာပါကိုဗစ်ကူးစက်မှုအဆိုးဆုံးအချိန်ဒီမှာရောက်နေတဲ့ရခိုင်ပြည်နယ်ဘက်မှာဆိုရင်တော့တနက်ကန်ပြည်ပခါတွေကလည်းဆက်ဖြစ်နေဆဲပါပဲဒီအချိန်ဒီအားလုံးအပေါ်ခြုံငုံတုံးတက်ထားတဲ့အမြင်တွေကိုအခုဆွေးနွေးကမှနားဆင်ကြရပါမယ်။ဒီဘောမျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးရထွန်းရခိုင်မျိုးသားပါတီ ANP ရဲ့မြေပုံမျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေတန်းတို့ပါဝင်ဆွေးနွေးထားကြပါတယ်။ကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာ
။ဒေါက်ရထွန်းနဲ့ဆောင်းဖေတန်း VOE ဆွေးနွေးကအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာပါခင်ဗျာ
။မင်္ဂလာပါ။ဟုတ်ကဲ့မင်္ဂလာပါ။
ဆိုတော့အခုဆိုရင်ကျွန်တော်တို့ရွေးကောက်ပွဲကနှစ်လပဲလူတော့တယ်လို့ဆိုရမှာပေါ့လေရွေးကောက်ပွဲကလည်းနှစ်လပဲလူတော့တယ်နောက်ပြီးတော့ဒီမက်ဆယ်စီယွန်ရေးတွေကိုလည်းပဲ COVID-19 ဆိုင်ရာအကန့်အသတ်တွေကြားရတဲ့ကပဲလို့ရမယ်ဆိုပြီးတော့ကော်မရှင်ကထုတ်ပြန်ထားတာလည်းရှိတယ်ရှောက်ရွတ်တော့နှစ်လပဲလူတော့တဲ့အချိန် COVID ရောဂါကလည်းပဲရောမသွားပဲနဲ့နေ့တူကတိုးလာနေတဲ့အချိန်ရွေးကောက်ပွဲကိုတတ်မှတ်ရအတိုင်းလှုပ်တင်တယ်လို့ဆရာယူဆပါသလားခင်ဗျ
ကျွန်တော်ကတော့အခုဟိုရှိနေတဲ့အခြေအနေအချက်လက်တွေအရာပေါ့လေအခုရှိနေတဲ့အချက်လက်တွေအရာကတော့ဒီကောက်ပွဲကိုတတ်မှတ်ထားတဲ့အတိုင်းလုပ်တဲ့တယ်လို့ကျွန်တော်ထင်မြင်ပါတယ်။ဘာကြောင့်လို့ဆိုတော့ကျွန်တော်တို့နိုင်ငံကအခုဒီ COVID-19 ရောဂါဖြစ်နေတယ်ဆိုပေမဲ့ဒီကမ္ဘာလုံးမှာဒီနိုင်ငံနဲ့ဒေသပေါင်း215ခုလောက်မှာဖြစ်နေတာမှာကျွန်တော်တို့ကနံပါတ်156ဟိုးအောက်လောက်မှာပဲရှိပါတယ်။ကျွန်တော်တို့အောက်မှာတော့ဟိုပါပေါ့လေနိုင်ငံနဲ့ဒေသ60လောက်တော့ကျန်သေးတာပေါ့။သို့တော့ကျွန်တော်တို့ရဲ့အရေအတွက်က1300ကျော်လောက်ပဲရှိသေးတော့ဒီတတန်းမှာလူတတန်းမှာကျွန်တော်က24ယောက်လောက်ပဲဖြစ်တော့ရှိပါသေးတယ်
ဟုတ်ကဲ့
အများဆုံးကာတာလို့ပါတော့တော့တတန်းမှာ4000ကျော်လောက်ဖြစ်နေတယ်အမေရိကန်မှာဆိုရင်တော့လူတန်းမှာ19000လောက်ဖြစ်နေတာပေါ့လေ
ဟုတ်နော
်အဲ့တော့အဲ့ဒီနိုင်ငံအမေရိကန်အပါအဝင်နိုင်ငံ20လောက်ကဒီ10လပိုင်း17လပိုင်း12လပိုင်းလောက်တွေမှာရွေးကောက်ပွဲတွေလုပ်ဖို့ရှိတယ်ဗျာ
ဟုတ်ကဲ့
ရှိတော့ကျွန်တော်တို့အမေရိကန်ဆိုလို့ရှိရင်လည်းကျွန်တော်တို့နိုဝင်ဘာလမှာ
ဒီမှာ3ရက်နေမှာလုပ်လို့ရ
ဟုတ်ကဲ့လုပ်ပါမယ်လုပ်ပါကျွန်တော်က10ရက်နေပေါ့နော်ဆိုတော့ဟိုထားနိုင်ငံတွေလည်းဒီပြဿနာတော့ရှုပ်ပါပဲဆိုတော့တော်ကျွန်တော်တို့ကနည်းနည်းဟိုပေါ့ဖြစ်တဲ့ဟိုအန်တီရဲ့ဖြစ်ပွားတဲ့နှုံနယ်တော့ကျွန်တော်အယူဆကတော့ရှောင်းဟိုပါပေါ့ရွေးကောက်ပွဲရွှေ့ဆိုင်ဖို့မလိုဘူးလို့ကျွန်တော်ကတော့ယူဆပါ
ဟုတ်ကဲ့ဒီအမေရိကန်မှာဆိုရင်တို့တို့မှ3ရက်နေလုံးမဲ့ရွေးကောက်ပွဲအတွက်ဆိုရင်ဒီမှာအများကြီးဒီအခုဆိုရင်စနေပါပြီကျွန်တော်တို့ဒီမှာတော့ဟိုမေးလင် vote တင်ပေါ့လေစာလိုက်ကနေတစင်ကျွန်တော်တို့မဲပေးတဲ့စနစ်ဆိုရင်ဒီမှာကတို့စာလိုက်ကနေတစင်လုံနေတာလေးရှိပါတယ်ဆိုတော့မဲယုံနေလဲသွားပြီးတော့ပြီးကြမှာပေါ့လေအရင်နေ့တိုင်းတော့အခုလေးကတော့တို့ကတော့စပြီးတော့ပြင်ဆင်လို့ဆောင်နေတာရှိပါတယ်မဲယုံနေမှာသွားတဲ့လူနည်းအောင်ဆိုပြီးတော့တို့ကစာလိုက်ကမဲပေးတဲ့စနစ်ကိုတိုးပြီးတာတော့ရှိပါတယ်ခင်ဗျာဒါကတော့ကျွန်တော်တို့အမေရိကန်ရွေးကောက်ပွဲနဲ့ပတ်သက်တဲ့ channel လေးတစ်ခုပါဆိုတော့ဆောက်ဖြစ်တန်းရောလက်ရှိကိုဗစ်ရောကာကွယ်ဆမှုအခြေအနေအောက်မှာရွေးကောက်ပွဲကိုတတ်မှတ်ထားတဲ့ရက်အတိုင်းကျင်းပတင်မယ်လို့ဆောက်ဖြစ်တန်းယူဆပါလားခင်ဗျာ
ကိုဗစ်တချို့ပြန်ဖြစ်လာတာကတော့ကျွန်တော်တို့ဒီရခိုင်ပြည်နယ်မှာ16ရက်နေ့လောက်ကဘုံရက်လာ16ရက်နေ့လောက်ကစတော့ပေါ့
ဟုတ်ကဲ့
အဲ့ဒီအချိန်တော်တွင်းမှာပဲအချိန်ပိုင်းရပိုင်းအတော်တွင်းမှာပဲပူးစမှုတွေတော်တော်ကိုကျေပြန့်သွားတယ်ရခိုင်ပြည်နယ်တပြည်နယ်လုံးမှာဆိုရင်ရံကျဲတမျိုးနေပဲလွတ်တယ်အဲ့တော့ပြည်မမှာလည်းပဲဒီအဲ့ဒီကာလအတော်တွင်းမှာပေါ့နော်ကျွန်တော်တို့လောက်ဝက်ကြော်ကြော်လောက်အတွင်းမှာပြည်နယ်နဲ့တိုင်းတော်တော်များများဟိုဒါပြောရဘူးရောက်သွားတယ
်အ
ရောက်မှဆိုရင်လည်းကျွန်တော်တို့ဒီစေဟုံးလုတာတို့ညမထွက်ရတို့အားလားကျွန်တော်တို့ဒီခိုင်ပြည်နယ်မှာသရော့မျိုးနဲ့အားလုံးပါပဲတော့ဒီလိုပုံစံမျိုးနဲ့ပေါ့နော်အဲဒီရောဟာပိုးတွေကိုကျွန်တော်တို့စစ်စစ်တဲ့နေရာမှာအဲတိဟာမှုတွေရှိသွားမယ်အဲဒီကြည့်ရမှုအားနေသွားမယ်အဲဆိုရင်တော့ကျွန်တော်ဒီ silent carrier တွေတော်တော့ကိုများလာပြီးတော့ပေါ့နော်ကျွန်တော်တို့ဟိုမထိန်နိုင်မသိမ့်နိုင်လဲဖြစ်လာတဲ့အခြေအနေမျိုးရှိနေတယ်။အဲ့တော့ဒီလာမယ့်နှစ်လလောက်အတွင်းမှာရောဂါပိုးဟာဘယ်လောက်ထိပြန့်နှံ့သွားမလဲ။ဘယ်လောက်ထိကူးဆက်သွားမလဲ။အလူတွေအဲ့ဒီဆိုးကျိုးကိုအစာဝင်နေရအစနော်တခြားဒီပြီးဆက်ဆိုးကျိုးတွေပေါ့နော်ဒုစရိုက်မှုတွေဘယ်လောက်ထိဖြစ်လာမလဲ။အဲလူတွေကနေပြီးတော့မြစ်ဒူကလုံးဝနေဘယ်လောက်ပြက်ပြော့အခက်အခဲတွေကြုံလာမလဲဆိုတော့လူတွေချက်ကလူတွေဖက်ကပေါ့နော်ပက်တန်ပါနေကျွန်တော်တို့ဘယ်လိုပေါ်ထွက်လာမလဲ။ဒီအဲ့ဒီအချိန်မှာအဲ့လိုပြင်းပြင်းထန်ထန်နော်ဒီရောဂါပိုးတွေဒီနေရာအနှံ့ဖူးဆက်သွားမယ်အဲဒါလူတွေရဲ့စာဝန်တွေအချိန်ကြီးရင်းသွားမယ်အဲဟိုစိတ်ပူပင်တော့ကတွေများနေမယ်ဆိုတဲ့အချိန်မျိုးကိုရောက်လာရင်တော့ရွေးကောက်ပွဲအပေါ်မှာအာရုံစူးစိမ့်မှုအားနည်းသွားနိုင်ပါတ
ယ်ဟုတ်ကဲ့
ပြီးတော့အားကျွန်တော်တို့အနေနဲ့ကတော့ဒီလာမယ့်နှစ်လလောက်အတွင်းမှာအခုလောက်1300ကျော်ပြီးရပြီးတော့တောင်းကျော်ပြီးတော့ချိသွားမလားအလားအလိုကူးဆက်မှုကိုဘယ်လောက်ချင်းချုပ်နိုင်မလဲဆိုတဲ့အပေါ်မှာအာကျွန်တော်ကတော့မူတည်တယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ပါအ
ဲဒီကောက်ပွဲရှိတယ်မရှိတယ်ဆိုတာနော်ရှိတယ်မရှိတယ်ဆိုတာအဲဒီကာလလေးမှာ
အပေါ်မှာချင်းရလဲပဲဟုတ်ကဲ့
စဉ်းစားမယ်အချက်ချက်ဖြစ်တယ်လို့ကျွန်တော်ကမြင်ပါတယ်
ဟုတ်ကဲ့ချင်းရလဲပဲသိရှိတော့တာမဟုတ်ဘူးကွာနှစ်လပဲလို့တော့ဆိုတော့ဟုတ်ပြီဆရာရွေးထွန်းရေးဆရာကတော့ဒါဟလာကျွန်တော်မြန်မာပြည်မှာကကူးစက်မှုနှုံကလူရည်ချိုးစားတဲ့နိုင်ရှင်နေဆိုရင်နေသေးတဲ့တွေရုပ်ောက်ဘွဲကိုရှိဖို့မလိုဘူးလို့ဆက်ယူဆရတယ်ဆိုတော့ဒီပိုင်းမှာကျွန်တော်ကောင်းလဲပေါ်လာတဲ့တွေကဒီရွေးကောက်ဘွဲဆိုင်ရာမဲဆွယ်စည်းရုံးရေးတွေကိုလည်းကိုဗစ်အကန့်အသတ်တွေနဲ့ပဲလိုအပ်မယ်ဆိုတဲ့အခါကျတော့ဒီအကန့်အသတ်တွေအောက်မှာမဲဆွယ်စည်းရုံးရေးလိုအပ်မယ်နိုင်ငံရေးပါတီတွေအတွက်ကတရားမျှတမှုရှိနိုင်ပါမလားဆရာနိုင်ငံရေးပါတီတွေအနေနဲ့လူလူနဲ့မဲဆန္ဒရှင်တွေထိတွေ့ဖို့ရမှာနိုင်ငံပါတီအားလုံးဒန်းလူညီများထိတွေ့ပိုင်ခွင့်မဲဆန္ဒရှင်တွေနဲ့ဆွေးနွေးပြောဆိုပိုင်ခွင့်ဆိုတာမျိုးတွေဖြစ်လာနိုင်ပါမလားဆရာ
အဲ မဲဆွယ်စီယုံနဲ့နီလန်းတွေကတော့ထူးထူးခြားခြားအဲနီလန်တချို့ပေါ်လာမှာပေါ့ဗျာဥပမာ Facebook တို့ပါတို့ကနေပြီးတော့အခုဒီဟောပေါ့လေဒီ recording လုပ်ပြီးတော့လွှင့်တာပဲဖြစ်စေဒါမှမဟုတ် live လွှင့်တာပဲဖြစ်စေအခုတချို့ပါတီတွေလုပ်နေကြပါတယ်အဲ့ဒီလိုလောက်တာမျိုးတွေဒါအစ်စ်ပေါ်လာနိုင်တာပေါ့နော်ဒီသမယိုးကြ message စီးရုံးတဲ့ဟာကတော့ COVID-19 ရောဂါကာကွယ်ရေးညွှန်ကြားချက်တွေကိုလည်းအဲလိုက်နာရမယ်ဆိုတဲ့အခါတော့အဲ့ဒါမှာတော့အကန့်အသတ်တွေအများကြီးရှိသွားမယ်အဲလူဥယျာဉ်လည်းကျွန်တော်တို့တိတ်ပြီးတတ်မှတ်ထားတဲ့ပို့ပြီးတော့စုလို့မရဘူးဟောပြောတာတွေပါတယ်ကြတော့လေအဲကျွန်တော်တို့ဒီအကောင့်စီးတွေအဲပါရမယ်ဆိုတဲ့အခါကျတော့အများကြီးအကန့်အသတ်တော့ဖြစ်သွားမယ်သို့တော့ဥပဒေကိုတိတိကျကျကျွန်တော်တို့ဟိုထိမ့်သိမ်းမယ်ဆိုလို့ရှိရင်တော့အားလုံးကတန်းတူအခွင့်အရေးရကြမှာပါနောက်တစ်ခုကနောက်တစ်ခုကခုနဥပဒေပြောတဲ့ကိစ္စပေါ့နော်ရခိုင်တို့ဘာလို့မှာကတော့တော်တော်လေးအခြေအနေကအခုကဟိုတဖြည်းဖြည်းဒီတိုးလာတဲ့ဒါဖြစ်ပြီးတော့စစ်ဆေးလေတွေ့ရှိလေဖြစ်နေတဲ့အခါကျတော့အဲကျွန်တော်တို့မစစ်ဆေးရသေးတဲ့လူကဘယ်လောက်များရောဂါရှိနေတယ်လဲဆိုဆိုရင်စိတ်တွေရှိတယ်
ဟုတ်ကဲ့
ဆိုတော့အဲ့ဒါနဲ့ပတ်သက်လို့ပြင်ရဲဒီကျွန်တော်တို့ကော်မရှင်နေလဲရတော့လက်ဆန္ဒနဲ့အဲဘာဝဘေးရန်တွေအကြောင်းကျွန်တော်တို့ရွေးကောက်ပွဲမလုပ်နိုင်တဲ့အတွက်ကြောင့်ဆိုပြီးတော့အဲ့လိုပြီးတဲ့ပေါ့ပြီးကြပွားဖြစ်ပြီးတော့ရဆိုင်တာရွှေဆိုင်တာတော့လုပ်နိုင်ပါ
ဟုတ်ကဲ့ရခိုင်ကိစ္စကတော့ဟုတ်ပါတယ်ရခိုင်ကိစ္စကတော့ကျွန်တော်တို့ပြီးကြဖြစ်စဉ်တစ်ခုတီးခြားအခြေအနေတစ်ခုစဉ်းစားရမှာပေါ့နော်ဆိုတော့နိုင်ငံလုံးအခြေအနေကဒီတစ်ခုဖြစ်ပြီးတော့ရခိုင်ကတော့တီးခြားအခြေအနေတစ်ခုစဉ်းစားရမယ်လို့ကျွန်တော်လည်းအဲ့လိုပဲနားလဲပါတယ်နော်ဆရာဆရာရတော့
ဟုတ်ပါဟုတ်ပါတယ်ဗျာ
ဟုတ်ကဲ့ဆိုတော့ဆရာဦးပြတိုင်းဆရာတို့အခုမကြခင်မှာဒါကျွန်တော်တို့ရွေးကောက်ပွဲကအခုတည်းကမရွှေ့ဘူးလုပ်မယ်ဆိုတဲ့အခြေအနေပဲရှိသေးတယ်ဆိုတဲ့အခါကျတော့ဟလာဆရာတို့ပါတီကအဓိကရခိုင်ပြည်နယ်မှာကျတော့ဒီ AMP ပေါ့နော်ရခိုင်မျိုးသားပါတီတွေအနေနဲ့ကရခိုင်ပြည်နယ်ဆန္ဒအနေနဲ့မှာလောရှိပြန်မှာဆိုတဲ့အခါကျတော့ဆရာတို့ပါတီအနေနဲ့နည်းဆွဲစီအိုရီတွေကိုဘယ်လောက်ထိထိထိရောက်ရောက်လုပ်နိုင်မှုအခြေအနေရှိပါလဲဆရာဦးပြတိုင်
းဟုတ်ကဲ့ကျွန်တော်တို့ပါတီအနေနဲ့ပဲဖြစ်ဖြစ်တခြားရခိုင်ပြည်နယ်မှာရှိတဲ့ပြန်ပွဲဝင်မဲ့ပါတီတွေပဲဖြစ်ဖြစ်ကျွန်တော်တို့အခက်အခဲရှိနေတာလည်းအများကြီးရှိတယ်ကျွန်တော်တို့ဒီခုနကလူပေါ့နော်ဟိုမဲဆန္ဒရီကိုဆင်းပြီးတော့လက်ဆွေစီယုံမှုဆိုတာကျွန်တော်တို့အနေနဲ့မဖြစ်နိုင်တော့ဖြစ်တယ်ဟာလာဒီကကော်မရှင်ကခွင့်ပြုထားတဲ့အကန့်အသတ်အပြင်ပေါ့နော်ဟိုကျွန်တော်တို့ဒီတပ်မှာစစ်ပွဲတွေဖြစ်နေတယ်ပြည်သူလူထုရဲ့စိတ်ဝင်စားမှုအားနည်းနေတယ်နောက်တစ်ချက်ကကျွန်တော်တို့ဒီအင်တာနက် line တွေကလည်းအပိတ်ခံထားရတယ်ဆိုတော့ကျွန်တော်တို့မှာတကယ်တမ်းပြည်သူလူထုနဲ့ထိတွေ့ပြီးတော့ကိုယ်စားလှယ်လောင်းတွေအနေနဲ့မဲဆွေစီယုံမှုဆိုတာမဖြစ်နိုင်တော့ဖြစ်နေပါတယ်ပြီးတော့ online ကကျွန်တော်တို့မဲဆွေစီယုံမယ်ဆိုရင်လည်းခုနအင်တာနက်ကိုဖြတ်တောက်ထားတယ်ဆိုတော့ကျွန်တော်တို့ပြည်သူရေးရှိဖို့ရောက်ဖို့ဟာဘယ်လိုမှမဖြစ်နိုင်ပါဘူးအဲဒါကြောင့်ကျွန်တော်တို့အနေနဲ့တော့ပေါ့နော်ဒီခြားပါတီတွေလည်းဒီလိုပဲကြုံရမယ်ဖြစ်ပေမဲ့ဒီအစိုးရဖွဲ့တဲ့အစိုးရပါတီပေါ့ NLD ပါတီအနေနဲ့ကတော့သူတို့အနေနဲ့အစိုးရရဲ့လုပ်ပိုင်ခွင့်ကိုတုံးပြီးတော့သူများပါတီတွေနဲ့တခြားတအောင်လို့သူတို့လုပ်နိုင်တာပေါ့ဗျာဥပမာဝန်ကြီးချုပ်တွေသွားပြီးတော့ဝန်ကြီးချုပ်တွေဝန်ကြီးတွေသွားပြီးတော့ဟိုဒေတာဖုံးကျွေးပါညာလုပ်ပြီးတော့ပြည်သူတွေတိတွေ့နိုင်တာပေါ့ဒါကြတော့ကျွန်တော်တို့ကပို့ပြီးတော့အခွင့်အရေးပေးနိုင်တယ်ပို့ပြီးတော့လုပ်ပိုင်ခွင့်ရှိတယ်ဆိုတဲ့အပေါ်မျိုးဖြစ်ပါတယ်ဒါနဲ့ကျွန်တော်တို့အမြင်နဲ့ကတော့အခန့်ကြီးနယ်ထဲမှာအရင်ဆုံးကလည်းအင်အားအကောင်းဆုံးပါတီဖြစ်တယ်အခုချိန်မှာလည်းကျွန်တော်တို့အလားဒီပြည်သူတွေထောက်ခံမှုကကျော်မကြတော့ဘူးဒါနဲ့စိတ်မဝင်စားအားနည်းမှုနဲ့ကြောင်းပေါ့နော်ကျွန်တော်တို့ပြည်သူတွေမဲ့ပြမှုအညီအတွက်နေသွားမယ်စိတ်ဝင်စားမှုအားနည်းသွားမယ်အဲဒါကြောင့်ရွေးကောက်ပွဲအပေါ်မှာတော့ကျွန်တော်တို့လုပ်ရတာအားရပါရအားရှိပါရှိတော့မရှိပါဘူ
းဟုတ်ကဲ့
ဒါပေမဲ့ကျွန်တော်တို့အတော့ဆရာပါတို့ရွေးကောက်ပွဲလုပ်ပိုင်ခွင့်ရှိရင်တော့ဖြစ်လာရင်တော့ပေါ့နော်ကျွန်တော်တို့ပါတီအနေနဲ့အများကြီးအလားအလာကောင်းတယ်လို့ပဲကျွန်တော်မြင်ပါတ
ယ်ဟုတ်ကဲ့ဆရာဆောက်တော့ဆောက်ဖြစ်တဲ့ပြောတော့တဲ့ထဲကချက်လေးတစ်ချက်ကိုထောက်ပြီးတော့ပေါ့လေဒါလက်ရှိအန္တရာယ်ပါတီအနေနဲ့ကလုပ်ငန်းတွေလည်းပတ်လုဆောင်နေရတာဆိုတော့ဟလာမလွဲတာမဆောင်တာပေါ့ရွေးချက်ရှိခြင်းမှရှိမယ်နော်ကြံရွယ်ချက်နဲ့ဟုတ်ချင်မှဟုတ်မယ်ဒါကျွန်တော်တို့ဒီလိုကြီးတိုက်ရိုက်ကြည့်တော့ပြောလို့ရချင်မှရမယ်ဆိုတော့မြို့တော်ပြင်ဖြစ်စီပါတီဆိုတဲ့ပုံရိပ်နဲ့တော့လူလူနဲ့ထိတွေ့ခွင့်ရနေတဲ့အနေအထားမျိုးရှိတာတွေ့ရမှာပါပဲဆိုတော့ကကျွန်တော်ဒီနေရာမှာစဉ်းစားမိတာကလက်ရှိအခြေအနေပေါ့လေဒီယောဂဆိုင်ရာကယောဂဆိုင်ရာအချက်အသေးကဆရာကြီးပါတီတွေအတွက်ပို့ပြီးတော့အခွင့်အရေးတာတယ်လို့များဖြစ်နေနေဘူးလားဆရာ
အင်အားကြီးပါတီဆိုရတဲ့ဟိုအာနာယပါတီပေါ့လေ
ခုနက
ဥပ္ပေတံပြောသလိုအာနာ လက်ရှိယူကြားထားတဲ့ပါတီအနေနဲ့ကတော့ခုနသူရဲ့အုပ်ချုပ်ရေးလုပ်ငန်းတွေဒီဆိုရတာဝန်တွေထမ်းဆောင်ရင်းနဲ့ဒီစီရင်လုပ်ငန်းတွေကိုလည်းတပါးတည်းလုပ်နိုင်တာပေါ့လေ
ဟုတ်ကဲ့
ဆိုတော့ဟိုဒါအမှတ်ပါတယ်ဥပ္ပတန်ပြောတဲ့အတိုင်းဒီဟာနဲ့ကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်တော့တခြားပါတီတွေတဲ့ဆိုင်အာဏာရပါတီကပို့ပြီးတော့ဒီအခွင့်အရေးပို့တာတဲ့အနေအထားတွေ့ရပါတယ်သို့တော်လည်းတစ်ခုကျွန်တော်တို့ဒီစဉ်းစားကြည့်နိုင်တာကအဲ့မှာအခုကစစ်ဟိုပေါ့ကျွန်တော်တို့စစ်ရေးကြံခံနေရတဲ့အခါကျတော့ကျွန်တော်တို့စစ်ပေးဆောင်ကိစ္စဟိုပေါ့ဟိုဒီဒုက္ခတွေအရေးကိစ္စတွေလည်းရှိတယ်။နောက်အခုဒီ COVID-19 ဖြစ်လာတဲ့အခါကျတော့အဲ့ဒီကိစ္စကိုနိုင်နိုင်နင်းနင်းကင်တွယ်ထိန်းချုပ်ဖို့ကိစ္စတွေလည်းရှိလာတဲ့အခါကျတော့ဒီအရာတွေကိုထောင်ရွက်နေရတဲ့အစိုးရတရားအနေနဲ့လုံမကင်မာတွေပေါ့နော်လုံမကင်မာတွေချွင်းချက်တွေဒီမှာရှိလာနိုင်တယ်ဗျ။ဆိုတော့ဒါတွေကကြတော့သူတို့လက်နာရပါတီအတွက်ကအခွင့်မတားတော့ဆက်လက်အခြေအနေတွေပေါ့
ဟုတ်ကဲ့
ဆိုတော့ဒါလည်း
ဖြစ်တာ
သူတို့ဟုတ်ကဲ့ဒါကြောင့်မလို့သူတို့လုံးဝကြီးဖက်ဖက်ကတာနေမယ်လို့တော့လည်းပြောလို့တော့မရဘူးပေါ့လေ
ဆိုတော့ရခိုင်ကတော့ဟုတ်ပါတယ်ဆရာရခိုင်ပဲအခြေအနေကတော့ကျွန်တော်တို့ကတော့တမူကွဲပြားတဲ့အခြေအနေလို့ပြောရမှာပေါ့နော်ဆိုတော့ဆရာဦးရတို့ပဲကျွန်တော်တစ်ချက်ကောင်းတော့မပေါ်လာတဲ့အတွေ့အလေးဆက်မေးချင်ပါတယ်ဆိုတော့ commission အနေနဲ့ပြည်တော်စုရွေးကောက်ပွဲ commission အနေနဲ့ကျွန်တော်တို့အခုပြောတဲ့အခြေအနေမျိုးပေါ့နော်လက်ရှိရှိနေတဲ့အချက်တဲမှာနိုင်ငံရေးပါတီတွေအားလုံးအတွေ့ဟလာတန်းတူရည်လူဟလာစီယုံပိုင်ခွင့်လှူရှားပိုင်ခွင့်စသည်အပြင်ဖြစ်ဖို့အတွက်ဒီတန်းတူညီညာဖြစ်စေဖို့အတွက်ကော်မရှင်နေနဲ့ပို့ပြီးတော့တိကျတယ်ပို့ပြီးတော့ကြာနာတိုက်ရက်တဲ့စီမင်းစည်းကမ်းညွှန်ကြားချက်တွေမလုပ်သင့်ဘူးလားဆရာဦးရတော
်အဲလုပ်သင့်တယ်ဗျအဲ့ဒီဟာမျိုးကကျွန်တော်လည်းစဉ်းစားပါတယ်ဒါဒီလိုထူးခြားတဲ့အခြေအနေအောက်မှာအမှကော်မရှင်ကသက်ဆိုင်ရာနိုင်ငံရေးပါတီတွေနဲ့ပေါ့နော်တွေ့ရမှာတွေ့ပြီးတဲ့အခါကျသက်ဆိုင်ရာနိုင်ငံရေးပါတီနဲ့တွေ့ရမယ်အဲ့ဒီဒေတာကအုတ်ထွေးပိုင်းနေနဲ့ပိုင်းနေစီကထင်မြင်ချက်တွေနားထောင်ရမယ်။နောက်အောက်ခြေကကျွန်တော်ရွေးကောက်ပွဲကော်မရှင်အစဉ်စဉ်ရဲ့ဒီထင်မြင်ချက်တွေနားထောင်ရမယ်။အဲ့ဒါလို့နားထောင်ပြီးတဲ့အခါကျတော့မှဘာလို့တင့်တယ်လဲဆိုတဲ့ဥစ္စာကိုအခုကတည်းကနည်းနည်းပြင်ထားဖို့တော့လိုတယ်လို့ထင်တယ်ဗျ
။ဟုတ်ကဲ့။ဆရာဦးဆရာဦးပြတဲ့ဟိုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေနဲ့အခုတွေ့ရကျွန်တော်ထင်တယ်တစ်ချိန်တစ်ချိန်ကမပူသေးဘူးထင်တယ်ဟုတ်လားဆရာ။
ဟုတ်ကဲ့နှစ်ကြိမ်လောက်တော့ကျွန်တော်တို့ရွေးကောက်ပွဲကော်မရှင်အားပေါ်ပြီးတော့ဆွေးနွေးတာရှိခဲ့ပါတယ်။ဒါပေမဲ့ဟိုခုဒေတာနဲ့ပေါ့နော်ထူးခြားတဲ့ဖြစ်စဉ်တွေကိုဟိုတင်ပြပိုင်ခွင့်ကြတော့အားနည်းပါတယ်။အဲရခိုင်ပြည်နယ်မှာရှိတဲ့အခြေအနေမျိုးကိုကြတော့ကျွန်တော်တို့ဘက်ကတင်ပြခွင့်အဲ့ရှင်ကအချိန်နဲ့နည်းနည်းစောသေးရဆိုတော့ဟိုနောက်ပိုင်းမှာဒါနိုင်ငံတော်အစိုးရနဲ့ရွေးကောက်ပွဲကော်မရှင်နေနဲ့အဲဒါတကူသိရှိပြီးတော့ဒီသက်ဆိုင်ရာပေါ့နော်ကျွန်တော်ဆိုတော့ရခိုင်ပြည်နယ်ကမရှိရပါတီယူတီးတန့်ခိုယူဆွေးနေတာမျိုးတော့လုတ်တင်ပါတယ်အဲ့လိုမျိုးတစ်ချိန်တစ်ခါမှမလုတ်ခဲ့တော့လည်းပဲကျွန်တော်တို့အနေနဲ့ဒီမှာဖြစ်ပေါ်နေတဲ့အခြေအနေမျိုးပေါ့နော်ဟိုမှာရွေးကောက်ပွဲကိုရွှေ့တင်သလားမရွှေ့တင်လားရွေးကောက်ပွဲလုတ်ရင်ဘာလို့အခက်အခဲရှိမလဲမဆန္ဒနဲ့တန်တယ်လုံးကိုလုတ်နိုင်မလားတချို့တဝက်ပဲလုတ်နိုင်မလားနောက်ပြီးတော့စီဘေးရှောင်တွေရဲ့စကားတွေမှာဘယ်လိုလုတ်မလဲရွာဖြစ်တွေအခြေအနေကိုဘယ်လိုဟိုသွားပြီးတော့မဲဘုံတွေထောင်လို့ရတယ်မရတယ်အဲ့တော့မျိုးပေါ့နော်ကျွန်တော်တို့ဖြစ်နေတဲ့ဖိုင်ဒီနေမှာဖြစ်နေတဲ့စစ်ပွဲတွေနဲ့ခုနအင်တာနက်ဖြတ်ထားတဲ့ပုံမှာဖြစ်ပေါ်လာမဲ့ဘေးကျွဲဆူဂျူးတွေအတွက်ကျွန်တော်ရခိုင်ပြည်နယ်ကိုထူးခြားချက်အနေနဲ့တော့ဟိုဒီပြည်နယ်ရွေးကောက်ပွဲကော်မရှင်ကခိုးယူပြီးတော့ပြည်စုံဆွေးနွေးတင်တယ်ကျွန်တော်တို့ရဲ့အကြံဉာဏ်ကိုရယူတင်တယ်အဲဒါမဲ့အဲ့လိုမျိုးတစ်ခါမှမလုပ်ခဲ့တော့ဟိုကျွန်တော်တို့ဒီအခြေအနေကိုဒီတိုင်းပဲရင်ဆိုင်ရမယ်ဆိုတဲ့အခါမှာအခက်အခဲတွေအများကြီးကျုံလာမှာဖြစ်ပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်တယ်ဆိုတော့ဇာတ်ရွေးထွန်းရေကျွန်တော်အဲ့ဒါမကြာခဏတွေးမိတာလေဒီရွေးကောက်ပွဲကော်မရှင်အနေနဲ့ကတော့ကျွန်တော်တို့ဒီနေရာမှာဟလာတို့လှုပ်ဆောင်ကြတယ်တို့ဟလာဆောင်ရွက်နေကြတယ်နဲ့ပတ်သက်ပြီးတော့ဆွဆဲပြောဆိုစရာအကြောင်းလည်းမရှိပါဘူးဒါပေမဲ့မရှင်းလင်းတာလေးတွေပေါ့နော်နားမလည်နိုင်စရာဖြစ်တာလေးတွေဘာကြောင့်လဲဆိုတော့ဒါရွေးကောက်ပွဲဒီညီတို့ပင်ဖြစ်စီဘယ်လိုအခြေအနေအောက်မှာပဲကျင်းပလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲဖြစ်ရမယ်ဆိုတာကတော့ဒါကကျင်းနေပေါ့ပါပဲဒါမှလည်းပဲမြန်မာနိုင်ငံရဲ့ရွေးကောက်ပွဲကဟလာအများကယုံကြည်ပြည်ရင်းပြည်ပယုံကြည်ပြီးတော့ဟလာမြန်မာဒီမိုကရေစီအကြောင်းလေးကိုပို့ပြီးတော့ထောက်ခုဖြစ်စီမှာပါဒါမှလည်းပဲဒီဒီပါတီ90ဖြစ်စီဟလာခိုင်မာတဲ့ရွေးကောက်ပွဲကလည်းလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကနေတက်လာတဲ့အာဏာရလာတဲ့ပါတီဖြစ်တဲ့အတွက်ပြည်ရင်းပြည်ပထောက်ခံမှုကိုရမယ်အားပေးမှုကိုရမယ်ဆိုတော့ဒီလွတ်လပ်ပြီးတရားမျှတဖို့ဆိုတာတိတ်ကိုအရေးကြီးပါတယ်လွတ်လပ်ပြီးတရားမျှတဖို့ကိစ္စမှာလည်းပဲရွေးကောက်ပွဲကော်မရှင်အနေနဲ့ကတချို့ဟာတွေကလွတ်လပ်လေးကျွန်တော်တို့အပြင်ကတော့တွေးကြည့်ပြီးတော့လုပ်လို့ရနိုင်တဲ့အရေးရှိတဲ့အခါကြတော့ တကယ်တမ်းရွေးကောက်ပွဲကော်မရှင်ရဲ့တချို့လှုပ်ဆောင်မှုတွေမှာလွတ်လပ်ပြီးတရားမျှတမှုကိုမေးခွန်းထုတ်เสียဖြစ်နေတာရှိနေပါသလားဆရာတို့ဥရတော့
အဲကျွန်တော်အခုဒီဟိုပါပေါ့လေအပြင်ကနေပြီးတော့ဘေးကနေပြီးတော့ဟိုလိလအကျဲခတ်ကြည့်ရတဲ့လောက်ကတော့ဒီလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့ဆိုတဲ့ဥစ္စာကအာဒီရွေးကောက်ပွဲကော်မရှင်ဘဝကပေါ့နော်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ကတော့ဟိုအရင်ကော်မရှင်နဲ့နှိုင်းစာလို့ရှိရင်သိပြီးတော့ဒီတမတမရှိရှိရက်တည်တယ်လို့သိမမြင်အောင်ပေါ့နော
်ဟုတ်ကဲ့
မမြင်အောင်ဆိုတာဥပမာအားဖြင့်ကျွန်တော်တို့ဒီရွေးကောက်ပွဲမဲဆွဲတဲ့အခါမှာအမျိုးသားကောင်းဆောင်တွေရဲ့ရုပ်ပုံတွေကိုအသုံးပြုခွင့်နော်အသုံးပြုခွင့်ပေးတဲ့အခါမှာဗိုလ်ချုပ်ဆန်းပုံကိုတော့အသုံးပြုခွင့်ပေးတယ်အဲတခင်ဖိုးလာကြီးတို့ပုံတွေကိုကြတော့အဲသုံးကျင်နေဆိုတဲ့ပါတီကိုဟိုသုံးခွင့်မပြုဘူးအဲအဲ့ဒါမျိုးတွေပေါ့နော်နောက်တစ်ခါခုနဥပိ္ပံပြောသလိုသက်ဆိုင်ရာနိုင်ငံရေးပါတီတွေနဲ့ဒီမကြာခဏတွေ့ပြီးတော့သူတို့ရှိရာထင်မြင်ချက်တွေတောင်းတာနော်နောက်တစ်ခါDD ဘလို့
တတိချင်းနေနေမိလား
လက်ပြမင်းများနာစသဖြင့်အဲ့ဒါမျိုးတွေလည်းနေတယ်ဗျာအဲ့လိုဆိုတဲ့အခါကျတော့ဟိုသိအားမရဘူးပေါ့
ဟုတ်ကဲ
့ကော်မရှင်လောက်အားမရဘူးလို့အဲ့လိုပြော
ဆိုတော့ပြောရရင်ဆရာကြီးတော့ဟိုလားအရင်ကော်မရှင်ဆိုတာကပြောရရင်ကျွန်တော်တို့ဟလားရက်ထက်ပြောင်းထားတဲ့စုပွေကြီးတွေကနေပြီးတော့မှအုပ်ချုပ်တဲ့အောက်မှာလုတ်ခဲ့တဲ့ရွေးကောက်ပွဲကတော့မှဟလားတကယ်အရက်သားညာတဲ့အစိုးရလက်ထက်မှာလုပ်တဲ့ရွေးကောက်ပွဲကော်မရှင်တဲ့အရင်ရွေးကောက်ပွဲကော်မရှင်ရဲ့လုပ်ပုံကံမှုကတော့ပို့ပြီးတော့လွတ်လပ်တရားမျှတရေးအာမခံလို့ဖြစ်မနေဘူးလားဆရာကြီးတို့နော
်အဲပို့ပြီးတော့ပုံဝင်လင်းလင်းနဲ့ဟိုပါပေါ့နော်ဒါခေါ်လဲရေရေရင့်ရင့်ပေါ့အကန့်ခင်ဗျားတို့စောင့်ကြည့်ခြင်းလဲလာစောင့်ကြည့်ကြပါ
ဟုတ်ပါအ
ဲဆိုပြီးတော့အဲ့လိုမျိုးဖိတ်ခေါ်တာတွေဟိုတည်းကအားရစရာကောင်းတာပေါ့နော်
ဟုတ်တယ်ဟုတ်တယ
်အခုကျွန်တော်ဖိတ်ဆိုပါလို့ဟိုအဲဆိုရင်တော်တော်ကိုဟိုစိတ်ထဲမှာလေ
မတတ်မတာတော့ဖြစ်စရာပေါ့ဆရာကြီး
မတဆိုင်မတမတာတော့ဖြစ်တယ
်ဆိုတော့စောပိတဲ့တာရခိုင်အချိန်ကြီးကတော့ကျွန်တော်တို့အားလုံးသိပြီးသားပါငဘူတဲကူကစစ်ပြေးတဲ့တင့်နေတဲ့ဟလာဒေတာတွေရှိနေရတာနေပြီးတော့အခုကိုဗစ်ဒုတိယလိုင်းရိုက်တယ်ဆိုတဲ့အခါကျတော့ရခိုင်အချိန်ကြီးကတော့တကယ်ကိုယဉ်ထုမနာဖြစ်စရာရှိနေလို့တော့ပြောရမလားလို့ကျွန်တော်အဲ့လိုပဲတွေးမိပါတယ်စိတ်မကောင်းအတော်ဖြစ်စရာလည်းကောင်းပါတယ်ဆိုတော့ကျွန်တော်ရခိုင်တပီနယ်တဲကူပဲကြည့်မယ်ဆိုရင်တကယ်လို့သာယူကော့ပွဲလုံးမလုံးနိုင်တဲ့မင်းဆန္ဒနယ်ကြီးတော်တော်များများရှိလာမယ်ဆိုရင်ရခိုင်ပြည်နယ်ရဲ့ရွေးကောက်ပွဲအလားလားဘယ်လိုများဖြစ်လာနိုင်ပါလဲဆရာဦးပြည်တန်ဆရာတို့ဘယ်လိုများတွေးထားပါလဲ
ကျွန်တော်တို့ရခိုင်ပြည်နယ်မှာတကယ်တမ်းတကယ်ပြည်နယ်မြောက်ပိုင်းမြို့နယ်တချို့မှာတော့ကျွန်တော်တို့တိုက်ပွဲတွေမကြာခဏဖြစ်ပါတယ်ဟိုတက်တော့တတိမပြန်ကြားရေးအဖွဲ့ကပြောခဲ့တာတော့ဒါအကုန်လုံးမြို့နယ်တော့မဟုတ်ဘူးပေါ့နော်တချို့မြို့နယ်တွေအဲအဲဆိုမြို့နယ်လောက်တော့သူတို့ကရွေးကောက်ပွဲဖြစ်မှာမဟုတ်ဘူးဆိုပြီးတော့ပြောတယ်အဲမနေ့တနေ့ကဥစော်တီပြန်ပြောတဲ့အခါမှာလည်းပဲ၅မျိုးနေလောက်ပဲအဲတိတိကျကျဖြစ်နိုင်တယ
်
၅မျိုးနေကတော့တချို့တဝက်ပဲအာသူတို့အနေနဲ့နော်လှုပ်ရှင်တဲ့မျိုးနေကိုလှုပ်မယ်သူတို့အခြေအနေကဒါလုံရှင်ကြီးကိုအကြောင်းပြပြီးတော့လည်းဖြစ်နိုင်တယ်သူတို့အနေနဲ့နော်တကယ်တမ်းဒီမဲဆန္ဒနယ်မြေမှာနိုင်ရှင်မရှိဘူးဆိုရင်လည်းပဲအဲသူတို့အာဒီမဲဆန္ဒနယ်ကိုတိတ်ဆိတ်
ဟုတ်
ကျွန်တော်တို့စိုးရင်တော့
ဟုတ်ကဲ့
ဒါတော့လုံးမယ်ဆိုရင်တော့ဟမ်လုံးမယ်ဆိုရင်တော့စေနာထားပြီးလုံးမယ်ဆိုတော့တချို့တဝက်ပဲဖြစ်ဖြစ်မြို့နယ်တခြားမယ်ဖြစ်ဖြစ်မဲဆန္ဒတခုပဲဖြစ်ဖြစ်လုံးလို့ရတယ်ဆိုတော့လုံးလို့ရတာပေါ့
ဟုတ်
ဒါပေမဲ့ရွေးကောက်ပွဲကော်မရှင်ရဲ့နော်လုံးပိုင်ခွင့်အရာတော့မဲဆန္ဒနယ်ရီကိုဟိုဒီတဘာဝဘေးကြောင့်ဖြစ်စီလုံရှုံမှုအခြေအနေအရာဖြစ်စီအဲမဲဆန္ဒနယ်အရှုသူကတောက်စုမှုထားနိုင်တာပေါ့ရွေးကောက်ပွဲလုံးမှုနောက်စုထားနိုင်တယ
်
ဒါပေမဲ့ဒီနေ့အရှင်တိရွေးကောက်ပွဲကော်မရှင်ကဗေမဲဆန္ဒနယ်ကိုလုံမယ်ဆိုတာအတိအကျမကျင်ညာတဲ့အခါမှာကျွန်တော်ရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်တွေနဲ့တော်တော်ကိုတုခါရောက်ပါတယ်။ပြင်ဆင်ရတာတို့ပဲဆွေးဆွေးရင်းရတို့ခြေစကားတင်တာတို့အခက်အခဲတွေအများကြီးရှိတယ
်။ဟုတ်ပါဘူး။
ဒါဆိုရွေးကောက်ပွဲနီးကာမှဒီမျိုးနဲ့မလုပ်ဘူးဆိုရင်တော့ကျွန်တော်တို့အနေနဲ့ဒါမသိတော့ဘူ
း။
ဒီလိုပြောကြရှေ့ဟာရွေးကောက်ပွဲအတွက်ကျွန်တော်တို့လုပ်တဲ့အခါမှာလည်းကျွန်တော်ကတော့
ဟုတ်ကဲ့ဆောက်ပြတဲ့အတန်တစ်ချက်တစ်ချက်လေးပြသွားလို့ပါဟုတ်ကဲ့ဒီအဆုံးသက်ပြီးဒီမှာဆရာရွတ်ထုံးဆရာရွတ်ထုံးတို့ဆရာအမြင်လေးပြောပါအောင်ရခိုင်ဘက်ကတမှုထူးခြားတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဆရာကိုယ်တိုင်ရောဘယ်လိုသဘောရလဲဆရာ
မှန်ပါတယ်ဗျဥပိ္ပံပြောသလိုပဲဒီရခိုင်မှာကဟိုကျွန်တော်တို့ဒီရွေးကောက်ပွဲမကျင်းပနိုင်တဲ့မြို့နယ်တချို့ကိုလည်းမြို့နယ်တစ်ခုလုံးမလုပ်ဘူးဆိုတာမျိုးရှိနိုင်တယ်လို့တချို့မြို့နယ်တွေကြတော့လည်းဘယ်အပိုင်းကဒီမဲယုံတွေကိုလုံညွန်ရဲ့အခြေအနေရမလုပ်ဘူးဆိုတာမျိုးလဲလုံလို့ရတယ်ဆိုတော့သူဥပဒေရပါလေအဲ့လိုဆိုတဲ့အခါမှာသူကမဲပေးတဲ့သူက ဒီ50မဲပေးကွင့်ရှိတဲ့လူရဲ့50ရခိုင်နှုန်းကျော်ပေးတယ်ဆိုလို့ရှိရင်အထမြောက်တယ်ဆိုတော့သတ်မှတ်ချက်လည်းရှိတဲ့အတွက်ကြောင့်မလို့ဟိုဒါအာဏာရပါတီအနေနဲ့အဲဒီဟိုပါပေါ့အပါရနိုင်တဲ့အကွက်တစ်ကွက်ပေါ့လေဒီလိုဟာမျိုးတွေလည်းရှိတယ်ဒါကြောင့်မလို့ခုနဘယ်နယ်ဒီမှာလုံမယ်ဘယ်ဒီသားတွေမှာမလုံဘူးဆိုတဲ့ဥစ္စာကလည်းစောစောစီးစီးသူတို့မပြညာပဲနဲ့ကပ်ပြီးမှလည်းပြညာနိုင်တဲ့အတွက်ကြောင့်မလို့ဟိုဒီဟာအဲဒီသက်ဆိုင်ရာတိုင်းရင်းသားပါတီတွေအနေနဲ့ကတော့ဟိုအများကြီးတိုင်ပင်စဉ်းစားပြီးတဲ့အခါကျတော့ဟိုကျွန်တော်တို့ရွှေဆိုင်နာတို့ဘာတို့ဒါရုပ်ောက်ဘက်ကော်မရှင်ကိုတင့်တော်သလိုပေါ့နော်ဟိုဟိုဒီအကြံဉာဏ်လေးအခုကလေးကပေးရင်ကောင်းမယ်လို့ကျွန်တော်ကတော့ယူဆပါတယ
်ဟုတ်ကဲ့ပါခင်ဗျာအချိန်ပေးပြီးတော့ပါဝင်ဆွေးနွေးပေးတယ်ဆရာဦးရထွန်းဆရာဦးဖြစ်တန်းအထူးပဲကျေးဇူးတင်ပါတယ်ဆရာတို့နေကောင်းကျန်းမာကြပါစေလုပ်ငန်းဆောင်တာများကိုလည်းအောင်မြင်မြင်ဆောင်ရွက်နိုင်ကြပါစေခင်ဗျာ
ပြည်သူ့ကိုပြည်သူ့တင်ပါတယ
်ဒီဝမျိုးနယ်ပြည်သူ့လူတော်ကိုယ်စားလှယ်ဟောင်းဦးရထွန်းကြခိုင်မျိုးသားပါတီ ANB ရဲ့မြို့မျိုးနယ်ပြည်သူ့တော်ကိုယ်စားလှယ်ဦးဖေတန်းတို့ဆွေးနွေးတော့ကြတာပါ COVID-19 ရေပေါ်အခြေအနေကြောင့် BOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါညတိုင်းရည်လိုင်းစီစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာပါ BOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်ထူးပဲကျေးဇူးတင်ပါတယ်အင်္ဂါညပါမီဒီယာဝေးပွားပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကြောကြောသိပါခင်ဗျာ
ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေသခံကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်လို့ပြီးတော့စာရေးချစ်တာအမှတ် 855 ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင
်ဘုဒ္ဓဦးနေမနေ့ကသတင်းလွှာတင်တဲ့အဖတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်လက်ပြီးသတင်းချင်းချုပ်ကိုဆက်လက်တင်ပြပေးပါမယ်ကိုရိုနာဗိုင်းရပ်စ်ကဝစီစံတမှုနောက်ဆုံးဆင်းဖြစ်တဲ့အဆင့်3စံတမှုရလဒ်တွေမှာလူတွေအတွက်အနေအကင်းကင်းသုံးဆွဲနိုင်ကြအောင်မပြတ်တနိုင်သေးရင်ဆေးဖြတ်ကြည့်ဖို့တရားဝင်ခွင့်ပြုချက်တောင်းခံအောင်မဟုတ်သေးဘူးလို့ကကွက်စီထုတ်လုပ်နေတဲ့ဆေးကုမ္ပဏီတွေရဲ့အမှုဆောင်ရာရှိချုပ်9ယောက်ကကြေညာခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်ကနိုဘလာ3ရက်နေ့မှာကျင်းပမယ်သမ္မတရွေးကောက်ပွဲမတိုင်ခင်ကကွက်စီရနိုင်တယ်လို့တင်းနာနေကပြောပြီးမှအခုလိုဆေးဝါးကုမ္ပဏီတွေကအမှုဆောင်ရာရှိချုပ်တွေရဲ့ကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။Republican အမတ်တွေထိန်းချုပ်ထားတဲ့ American အထက်လွှတ်တော်မှာ COVID-19 အထောက်ပံ့ပေးရေးဆိုင်ရာဥပဒေမူကြမ်းတစ်ရပ်ကိုဒီတစ်ပတ်ထဲမဲခွဲဆုံးဖြတ်တည်ပြုဖို့ရှိတယ်လို့အထက်လွှတ်တော်သူများစုခေါင်းဆောင် Mitch McConnell ကအင်ကာနီကပြောပါရယ်။အလွှတ်တော်ဥက္ကဋ္ဌ Nancy Pelosi နဲ့အထက်လွှတ်တော်လူနည်းစုခေါင်းဆောင် Chuck Schumer ကတော့အထက်လွှတ်တော်ကဒီတစ်ပတ်ထဲမဲခွဲဆုံးဖြတ်မဲ့ဥပဒေကြောင့်ဟာနိုင်ငံရေးကစားတာတက်တက်ဖြစ်တယ်ဆိုပြီးတုံ့ပြန်တဲ့ပူးတွဲကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါရယ်။အင်ဒိုနီးရှားနိုင်ငံအခြေခံကြေနာမှာကတင်ခဲ့တဲ့လေစီပြေရိုဂျာဒုက္ခတဲ့300နေပါဟာပင်လယ်ထဲမှာလာပေါင်း9လနေပါကြာမြှုပ်နှံချက်ကင်းမဲ့တဲ့အခြေအနေနဲ့ကြုံခဲ့ရတယ်လို့လူရောက်30လောက်သေဆုံးခဲ့တယ်လို့ခမန်းကျောင်း UNHCR ကုလသမဂ္ဂဒုက္ခသည်များဆရာမဟာဗင်ဂျီယုံအာရှပစိဖိတ်ဆရာကျွန်ကြားမှုအင်ဒရီကယတ်ဝတဲကအင်္ဂါနေ့ကပြောကြားခဲ့ပါတယ်American dollar 1.5 billion ကုန်ကြမယ်ရန်ကုန်မြို့သစ်စီမံကိန်းအတွက်တင်နာအစ်တွေခေါ်ယူရင်းဂျာမနီစီးပွားရေးအတိုင်ပင်ခံကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Roland Berger ကိုမြန်မာနိုင်ငံကစာရင်လိုက်ပါတယ် Belarus အတိုက်ခံကောင်းစွာ Svetlana Tsikhanouskaya ကသူတိုက်ပြည်တွင်းကဖြစ်ပေါ်နေတဲ့နိုင်ငံရေးအကြက်တဲကလက်မခံနိုင်ပွဲဖြစ်တာကြောင့်သမ္မတ Alexander Lukashenko ရာထူးကနှုတ်ထွက်ဖို့အရေးနိုင်ငံတကာကဖိအားပေးဖို့တောင်းဆိုလိုက်ပါတယ်ဗုဒ္ဓဘာသာနဲ့ပတ်သက်တဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်များကိုစိတ်တပြားရွှင်လန်းချမ်းမြေပါစေကျွန်တော်ရမ်းမတော်ပါ
This program has come to you from the Voice of America, Washington.